Welcome to the Voice of America in Burmese.
The Chamir and Mingla Menekin, Pichavazi Trashmania, Bui American Diana Town of Seth Dungunis, Augusta, Nasset Chow Yet, the new name Menekin, Mawai Seasoning, American Piro Zoo, Bureau, Washington Tangani, Nidomitan Sally Lizing, Azatin and Halamita Tia Kose Pien. Bui yet, YouTube, Facebook, net, website, Samyan Narigale, Tayak, Desert, Penibare. Tonova Ninaiba, Kumanakin season ago, Tawin to set Toma Pibare.
Mingla Manakimasa, Tama Kimutaba, Dominican Dinago, Kunin Jane, to Pupia Pimava. Ukraine, yet, Miaupaima, Russia, Vagan, a two city, Bobby Pimentana, Lolabo, Shidelo, Russia, Juja Sigo, Sanchin, Britain. Kagwe Wunji Tanaga Piobari, American Gani, Taiwan go silen at your seep in it. Dola Tanga, Bo Yang Chamel, Pioger and Ama, Tioga, Taiwan Massin, Ari Pianibari, FIFA Gaba, Pala, Bolon, Puchoga, Spring, a Pucho Ogotago, Bolon, and Sasset, Lunga Alam, just sign a baby. Dilu Tuja at the Rinley Jama, Gunja.
Hogabanga,
Democracy, Jam Biomasuin, the Cavallo,
Siamat Kuaro. Who on the Nyan don't touch about? A piece on what Shinna Shama democracy, Soyo Nebula, don't touch a mass, just Jabame. Dabian, let's agree with Rene. Sitagalas of Yok, so Quimbo, didn't check Kanta Nida, Ashan Nanga, don't touch Uruja Dine, Nagaba, season, salary, will let people to set Babu Shibare. Guyans on not, the name net, take down the Renego, turn into document the copy of Yabima Piparemia.
Ukraine, Nanga, Miaupai. Gubianess. Ne, a shibe, don't say dita, Lingman in my lament nitema, Russia began it to sit to go, Bob European Tanta, Senuela, Bushide, Tautari, Dunia, Elu, Britain Gaway, Wunitanaga, Ukraine, San Nizan, Tonay, Sin Kazama, Popia Tabari, Dida Rima, Russia, Udi Jaga, and now when Dida Ma, Oski, Mieti, Tosi, Sempiro, Luhans, Dida Jodoima, Jagan, Zonukugo, Pandio, Pietelule, Britain Gaway, Wunitanaga, don't the body. Russia tinch out at Ukraine ship at Chamaro. Russia began a tabiro to this symbol to attempt in the Vilule. Ukraine sit up, maybe in Tamuji. Olesander, Sireski got Taujaniga Piobari. Kubianes net, Lyman, Lanjau, Dreamer, Pimentan and Taipuri, Piponi, Biro, Russia began a song shone, Yaget, the Latin Noma. Taipuri go bien, Susie get it now. Russia by Nemi Rema, a tipuet turret, then Tamari, Taquarinet, too. Tabianete, Tosis, and I will see the Lule, Sirius Giga, Telegram Gani, the Saint, the Saint, Topia Mari. Rajata Poriga, a shame me bureau, Taika Lan, and will see the Lupiobime, a desigura do a toma biobau. Lolo Semaro, Rajabega, a meldre, Moda Girin, a picker nere, Lijanga Niga, a le Takamuri, Sepiro, Losan, the Lule Biobari.
Rashaya, Iran, S.A. Pubon, Sawyamuha, between Nangay, P.R.E. John, not so Thomam Hopulu, Russia to the Nangayai, Winji, Sage, Rep Kopka, Sinema, Pioli Bare, Rashago, Mondu Meshin, Yang Chamu, Jepjipo, American, Pioso, Jedri, Nabayma, Akulu, Rashabaga, Tompian, Laidaba, Rashane, Iran, Pubon, Sawyamurima, Pionle, Bamamashibe, Sala Losan, Thoma Pibi, Goba in Lamushi, Nangan, Pichare, Dwe, American, Tupet, Dari, Pioranet, not so Thomam Hojao, Russia to Nanganyai when ye Pioso Jeku, Russia Soya Ari Drin Ma Popia Taraba. Ukraine would tiny desabama, Russia Tadri Tony, the Leonard Sentare, Mount to Met, Drone Yenigo, Russia whom Yamu, American up Pia Pinijao, Dila So by Mabe, Financial Times, the Renzajiga, Iran Yashitune, Tikisa Suni Pioso Mugu, Titare Pokuri, Piocha Jeku, Kogabi, Popia Taraba. Russia Tadri Amenica Sabi, Ukraine and Eutakayama. Iran low, Shahed drone go Saturday, don't you get up to body. The drone out of Yantamo, Lee and Pilamalue, when time we done a pokwez it at Dre, Trugo, they can kamikaze drone lend a look, Hojaraba. Iranga, Russia go, Wimathing, Iranga, Ukraine go, Russia, Wimathing, Natana sent near February ma, Russia go, young target a loop, Yobare. Russia so are all three at Chucho, Iran drone in Matongjong, Pioni up to body. America, Imperial Yashu to Ugaro. Iran ha Russia go natang na sende August laga sabi drone yin ya baum ya soa people kere lu son la re ma pyo tha bare mya.
Syria nengen anau mya bain ga El Qaeda ne sende ni le NSL tau hit lena gai mpwere ga စနေနေ့မှာအစိုးရလုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တာကြောင့်တပ်သား30ကျော်တေဆုံးဒဏ်ရာရခဲ့တယ်လို့စီးရီးယားရေးစောင့်ကြည့်နေတဲ့တိုက်ခိုက်အဖွဲ့တွေကပြောပါတယ်။အဲ့ဒီဒေသမှာရုရှားနဲ့စီးရီးယားတပ်တွေဟာလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတဲ့နောက်ရက်ပိုင်းအတွင်းမှာပဲအခုလိုအတိုက်ခိုက်ခံရတာလည်းဖြစ်ပါတယ်။အရှေ့မြောက်ပိုင်းကအစ်တလီဒေသတဘုံလေးချီကုတ်ယူထားတဲ့နေရာတွေမှာလေကြောင်းတိုက်ခိုက်မှုတွေအများပြားလှုပ်ဆောင်ခဲ့တာကြောင့်တဘုံအများပြားတေဆုံးခဲ့ရတာလည်းဖြစ်ပါတယ်။ဗြိတိန်ချင်းဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကတော့အန်ဆာအယ်တော်ဟဲ့အဖွဲ့တိုက်ခိုက်မှုကြောင့်စစ်သား12ဦးတေဆုံးခဲ့ရပြီးဒဏ်ရာရသူက20ကျော်ရှိနေတယ်လို့ပြောပါတယ်။စီးရီးယားမှာအစိုးရဆန့်ကျင်တဲ့ဆန္ဒပြမှုတွေကနေစတင်ခဲ့တဲ့ပြည်ရင်းစစ်ဖြစ်ပွားနေတာ12နှစ်ရှိပါပြီ။စီးရီးယားနိုင်ငံသားတန်းတဝက်လောက်တေဆုံးခဲ့ရတဲ့အပြင်စစ်မဖြစ်ခင်ကရှိခဲ့တဲ့လူဦးရေ23သန်းရဲ့ထက်ဝက်လောက်ဟာဥယျာဉ်ပြောင်းရွှေ့နေထိုင်ကြရတာပါ။စီးရီးယားနိုင်ငံသား5သန်းလောက်ဟာလည်းအခုအိန္ဒိယနိုင်ငံတွေမှာထွက်ပြေးခိုလုံနေကြပါတယ်။အခုတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့စီးရီးယားအစိုးရဘက်ကတော့သတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူ
း။1969ဒီစီကအမေရိကန်မှာအသားအရခွဲခြားမှုတိုက်ဖြတ်ရေးလူမဲတွေရဲ့အခွင့်အရေးအတွက်ဥဆောင်တိုက်ပွဲဝင်ခဲ့သူမာတင်လူသကင်းဂျူနီယာရဲ့ I have a dream ကျွန်တော်မှာအိမ်မက်တစ်ခုရှိခဲ့တယ်ဆိုတဲ့နာမည်ကျော်မိန်ကွန်း260ပြည့်အထိမ်းအမှတ်ဖြင့်ဝါရှင်တန်ဒီစီမြို့တော်လင်ကွန်းမေမိုရီယယ်အဆောက်မှာစနေနေ့ကလူထောင်ချီစုဝေးခဲ့ကြပါတယ်။လမ်းလျှောက်ချီတပွဲကိုနေ National Action Network နဲ့ဒေါက်တာကင်းရဲ့မျိုးဆက်မိသားစုဝင်တွေကဥဆောင်လှုပ်ရှားတာပါလူပြူလူမဲပြဿနာနဲ့နိုင်ငံသားအခွင့်အရေးနဲ့ပတ်သက်ပြီးဒီနှစ်ပိုင်းတွေနဲ့အမေရိကမှာအငင်းပွားပွဲဆွေးမှုတချို့ဖြစ်နေတာကိုပြန်လည်တွန်းအားပေးမြင့်တင်နိုင်ဖို့ရည်ရွယ်လို့ဆိုပါတယ်1963ခုနှစ်မူလချစ်တဲ့ပွဲတုန်းကတော့လူပေါင်း2000ခွဲလောက်ပါဝင်ခဲ့ပြီးအဲ့ဒီနေ့ဟာနိုင်ငံသားအခွင့်အရေးဒန်းတူညီမျှရေးလှုပ်ရှားမှုမှာအထင်ကြီးဖြစ်ခဲ့ပါတယ်အဲ့ဒီနေ့ဖြစ်ပြီးမကြာခင်နှစ်နဲ့ငယ်အတွင်းမှာပဲ Federal နိုင်ငံသားအခွင့်အရေးနဲ့လူမဲမဲပေးကံကွယ်ဥပဒေတွေကိုအတည်ပြုနိုင်စေဖို့တွန်းအားဖြစ်ခဲ့ပါတယ
်ဗျူရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 ဟိုင်းဒိုမီတာ40 kHz 9.13ဟိုင်းဒိုမီတာ58 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ် American ကနေထိုင်ဝမ်ကို American ဒေါ်လာတန်900ဘူးလက်နက်တွေရောင်းချဖို့အတွက်အတည်ပြုခဲ့တဲ့နောက်ရက်တွေမှာပဲတရုတ်ကထိုင်ဝမ်ချွန်းကိုဦးတည်ပြီးဒါဇင်နဲ့ချီတဲ့စစ်လေယာဉ်တွေစစ်သင်္ဘောတွေကိုဆစ်လွတ်ခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှာပြောကြားလိုက်ပါတယ်။တောက်ကြနေ့မနေ့6နာရီကနေစနေနေ့မနေ့6နာရီအထိ24နာရီအတွင်းမှာပဲတရုတ်စစ်တပ်ဟာစစ်လေယာဉ်32ဆင်းနဲ့ရေးတဲ့စစ်သင်္ဘောကုန်စင်6ဆင်းထိုင်ဝမ်ဘက်ကိုဦးတည်ပြီးလာနေတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကနေကြေညာချက်ထုတ်ပြန်ပါတယ်။ဒီထက်ကလင်းအဆင့်20ဟာထိုင်ဝမ်ရေလက်ကြားတဲ့ကနှစ်ဖက်ကြားချထားတဲ့မြင်းချောင်းဒါမှမဟုတ်ထိုင်ဝမ်ရဲ့ဝင်ဟင်ကာဝေးဇုံလေးကိုကျူးကျော်လာခဲ့တယ်လို့လည်းပြောပါတယ်။ဒါကြောင့်ထိုင်ဝမ်ကစစ်လေယာဉ်နဲ့စစ်သင်္ဘောတွေကိုမစ္စိုင်းဒုံးစနစ်တွေနဲ့တုံ့ပြန်ဖို့အတွက်လှုပ်ဆောင်ခဲ့ရတယ်လို့ထိုင်ဝမ်ကာဝေးဝန်ကြီးဌာနကသတင်းထုတ်ပြန်တာပါ။ F-16 jet တိုက်လေယာဉ်တွေအတွက်ခရမ်းလွန်ရောင်ကြီးသုံးရှာဖွေရေးနဲ့ရှယ်ယာကောက်စနစ်တွေအပြင်တခြားဆက်ဆက်ပစ္စည်းတွေအတွက်ဒေါ်လာတန်း900ဘူးထိုင်ဝမ်ကိုရောင်းချပေးဖို့အတွက်အမေရိကန်ကဗိုလ်တပူးနေမှာပဲအတည်ပြုပေးလိုက်တာဖြစ်ပါတယ်။အဒီလိုလက်လက်ရောင်းချမှုကိုတရုတ်ဘက်ကကန့်ကွက်နေတာပါ။ဒါဟာတခြားနိုင်ငံရဲ့ပြည်ရင်းရေးကိုဆွဆွဝါဝါဂျမ်းဝင်နှောက်ယှက်တာဖြစ်ကြောင်းလည်းပြောပါတယ်။ဒါဟာသူတို့ရဲ့တရုတ်တနိုင်ငံတည်းမူဝါဒနဲ့အမေရိကန်နဲ့တရုတ်ပူးတွဲပြီးကြေညာချက်ထောက်ထားတာကိုချိုးဖောက်တဲ့ဆိုးရတဲ့လုပ်ရတစ်ခုဖြစ်ကြောင်းလည်းတရုတ်ကပြောပါတယ
်။မြို့သမီးကမ္ဘာဖလားပြိုင်ပွဲမှာစပိန်ပိုဆွဲပြီးနောက်စပိန်တော်ဝင်ဘောလုံးဖွဲ့ချုပ်ဥက္ကရာလူးဝစ်Ruby Ellis ကအသင်းသူ Jennifer Hermosa ရဲ့နှခမ်းကိုအတင်းကျပ်နန်းရှုပ်ခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာတွေပြုလုပ်နေခြင်းအတွင်းမှာသူ့ကိုဘောလုံးပြိုင်ပွဲနဲ့ဆက်ဆက်တဲ့အလုပ်တာဝန်တွေအားလုံးကိုရက်ဆိုင်လိုက်ကြောင်းဩဂတ်လ26ရက်နေ့မှာ FIFA ကမ္ဘာဖလားဘောလုံးအဖွဲ့ချုပ်ကကြေညာလိုက်ပါတယ်။စပိန်ပြည်တွင်းနဲ့နိုင်ငံတကာဘောလုံးကအလုပ်တာဝန်တွေအားလုံးကိုအခုလိုစမ်းကန့်လိုက်တဲ့အရေးယူမှုကချက်ချင်းတက်ရောက်မှာဖြစ်ပြီးကမ္ဘာဘောလုံးအဖွဲ့ချုပ်စီကန်ထိန်သိမ်းရေးကော်မတီအကြီးအကဲ George Ivan ကသတင်းထုတ်ပြန်လိုက်တာပါ FIFA က Ruby Ellis ကိုကြာသပတေးနေ့ကစပြီးစီကံပိုင်းဆိုင်ရာအရေးယူစုံစမ်းမှုတွေစတင်ခဲ့တာဖြစ်ပြီး Ruby Ellis ဘက်ကတော့သူလုံးဝအပြစ်ကင်းကြောင်းတတ်သေးပြနိုင်မှုမိမိကိုယ်ကိုခုခံကာကွယ်သွားမယ်လို့ပြောထားပါတယ်။အသက်46နှစ်အရွယ် Ruby Ellis ကဒီလိုနန်းရှုံခဲ့တာကို Hamosa ဘက်ကကြည်ပြူတယ်လို့ညင်းချက်ထုတ်ခဲ့ပေမဲ့အမှုစာကိုတိုင်းနဲ့သူ့ရဲ့အသင်းဘော်တွေစပိန်အစိုးရတို့ကတော့ဒါကကာယကံရှင်မလိုလားပဲလုပ်ခဲ့တာလို့အပြစ်တင်နေကြတာပါ။တောက်ကြာနေ့ကတော့စပိန်တော်ဝင်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌတာဝန်ကနေသူနှုတ်ထွက်ပေးဖို့ Ruby Ellis ကညှင်းဆိုထားပါတယ်။သူ့ရဲ့စပိန်တော်ဝင်ဘောလုံးဖွဲ့ချုပ်ကလည်းသူ့ဘက်ကရက်တီမှာဖြစ်ကြောင်းစနေနေ့မှာပဲပြောပါတယ်
။နိုင်ငံတကာအာကာသယာဉ်မှုတွေလိုက်ပါသွားတဲ့ SpaceX Dragon ရင်ဟာစနေနေ့မှာဖလော်ရီဒါပြည်တွင်းကနေဒီအာကာသလွှတ်တံတဲ့စခန်းကနေနိုင်ငံတကာအာကာသစခန်းကိုလွှတ်တံလိုက်ပါပြီ။ NASA ကနေလွှတ်တံတဲ့ဒီချင်းစင်မှာနိုင်ငံ၄နိုင်ငံဖြစ်တဲ့ American, Denmark, Japan, Russia အာကာသအရင်မှုတွေလိုက်ပါသွားတာဖြစ်ပါတယ်။သူတို့ဟာကမ္ဘာပတ်လမ်းကြောင်းထဲမှာရှိနေတဲ့နိုင်ငံတကာအာကာသစခန်းတွေကိုတနင်္ဂနွေနေ့မှာရောက်သွားမှာဖြစ်ပြီးတော့အဲ့ဒီမှာ6လတာဝန်ထမ်းဆောင်ကြမှာလည်းဖြစ်ပါတယ်။အဲ့ဒီစခန်းမှာ March လကတည်းကနေတွားရောက်နေတဲ့အာကာသယာဉ်မှုတွေနေရာမှာအစားထိုးဆောင်အလုပ်လုပ်ကြမှာလည်းဖြစ်ပါတယ်။ SpaceX ယာဉ်ကိုကြီးကြပ်မဲ့သူက Marine လေယာဉ်မှုတူဖြစ်တဲ့ Iran နိုင်ငံသူ NASA ဝန်ထမ်း Jasmine Mock Billy ဖြစ်ပါတယ်။သူမနဲ့အတူတာဝန်ထမ်းဆောင်မဲ့သူတွေကဂျပန်ကခွဲစိတ်ကုဆရာဝန်တူနဲ့ဒိန်းမတ်နဲ့ရုရှားက Engineer တွေဖြစ်ပါတယ်။ရှိလာတဲ့မှာတော့ရုရှားရော့ကက်နဲ့လာရောက်မဲ့ NASA ကအာကာသယာဉ်မှုတူဟာဒီအပြည့်ပြည့်ဆိုင်အာကာသစခန်းကိုတွားရောက်မှလည်းဖြစ်ပါတယ်
။ဂရိနိုင်ငံမှာတော်မီစတင်လောက်ကျွမ်းစီတဲ့ဆိုပြီးမတူတဲ့ဒေသနှစ်ခုကတန်တရားရှိသူနှစ်ဦးကိုဖမ်းဆီးထားကြောင်းမိသက်ဌာနတာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။အမျိုးသားတူကိုဂရိနိုင်ငံအရှိဘက်ကံယူရန်ကအီဗီယာဂျွန်မှာမျက်ခြောက်တွေမီးရှို့ခဲ့တဲ့ဆိုပြီးဆွဆွဲပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။သူကဇူလိုင်နဲ့ဩဂတ်လအတွင်းမှာမီးလေးချိန်ရှို့ခဲ့တယ်လို့ဝန်ခံထားကြောင်းမိသက်ဌာနကပြောပါတယ်။ဂရိနိုင်ငံအလဲပိုင်းမှာလည်းဒုတိယမြောက်အမျိုးသားတူအူကိုဟင်းသီးဟင်းရွက်ရွက်ချောက်တွေရွက်ချက်ရှိရှိနဲ့မီးရှို့ခဲ့ကြောင်းဆွဆွဲပြီးဖမ်းဆီးထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာဂရိမှာဖြစ်ခဲ့တဲ့မီးလောင်မှုတွေဟာမီးရှို့မှုကြောင့်လို့တာဝန်ရှိသူတွေကအပြစ်တင်ထားတာပါ။ဒါပေမဲ့ Evros အရှေ့ပိုင်း Evros အရှေ့မြောက်ပိုင်းဒေသမှာရှေ့ကျလောင်ကျွမ်းခဲ့တဲ့ဂရိရဲ့အကြီးဆုံးမီးလောင်ကျွမ်းမှုကတော့ဘာကြောင့်ဖြစ်ခဲ့တယ်ဆိုတာရှင်းလင်းမသိရသေးပါဘူး။မီးလောင်ကျွမ်းမှုအသက်အများစုကိုအစောပိုင်းအစိမ့်မဲ့အစောပိုင်းအဆင့်မှာပဲထိမ့်ချုံနိုင်ခဲ့ပေမဲ့တချို့ကတော့နေအိမ်တွေနဲ့တတော် area တွေကိုကူးဆက်လောင်ကျွမ်းပြီးမီးလောင်မှုကြီးတွေဖြစ်လာပါတယ်။ဂရိနိုင်ငံကတချို့ဒေသတွေမှာဒီသတင်းရက်ကုန်တွေအတွင်းမုန်တိုင်းတက်ခတ်မှုလည်းခံမှန်းထားပြီးမိုးကြိုးပစ်မှုကြောင့် Green မြို့တော်အနီးတစ်ဝိုက်မှာမီးလောင်မှုအများအပြားဖြစ်ပွားခဲ့ပါတယ်။ပြင်သစ်နဲ့ Cyprus ကမိသက်တပ်ဖွဲ့ဝင်တွေအပါအဝင်ရဟရင်လေးစင်းမိသက်သမား100နဲ့ Green မြို့တော်အနီးအစွန်ဖျားဒေသ၄ခုမှာနိုင်ပိုင်းတွင်မိငိမ့်တက်နိုင်ခဲ့ကြောင်းမိသက်ဌာနကသတင်းထုတ်ပြန်ထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဒီလူရေထူထပ်တင်တဲ့ဒေတာမှာမုတ်တုံမိုးတီးထန်စွာရွာသွန်းနေခြင်းမှာပဲသွေးလွန်ရောဂါတုတ်ကွေးကူးဆက်သူအရေအတွက်ဟာတိတိတသာတိုးလာနေတာကိုကင်တွယ်ဖြေရှင်းဖို့အတွက်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကမှအခက်ကြုံနေကြပါတယ်မိုးတီးထန်စွာရွာသွန်းတာအပူချိန်မြင့်မားတာနဲ့ဆုတ်တိုင်းမှုပမာဏများပြတဲ့အချက်တွေပေါင်းဆက်ပြီးတော့ဖြစ်ပေါ်ရာကနေဘင်္ဂလားဒေ့ရှ်မှာချင်းပေါက်ပွားနှုံမြင့်မားလာတာကြောင့်သွေးလွန်တော့ရတုတ်ကွေးယောဂါလည်းဖြစ်ပွားမှုနှုံမြင့်တက်လာတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဩဂတ်လထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ
်တင်းနေနေနဲ့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နေတူကြီးညာပေးကြတာဖြစ်ပါတယ် VOE ကအခုထုတ်လွှင့်နေတဲ့အစီရင်ကို bamis.voenews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်သွားပါမယ်။ပထမဆုံးတော့ဆက်နာရှင်စနစ်နဲ့လွတ်စွာထုတ်ဖော်ပြောဆိုခွင့်အကြောင်းကိုကြည့်အောင်ပါ။စစ်တပ်ကလွတ်စွာပြောဆိုခွင့်ပေါ်တင်းချက်စွာကန့်သတ်ဖိနှိပ်မှုတွေကြောင့်အမြင်သဘောထားတွေကိုလူမှုကွန်ရက်ပေါ်မှာမတင်ရဲကြဘူးဖြစ်လာနေတဲ့အကြောင်းတက်ကြွလှုပ်ရှားသူတွေရဲ့ပြောဆိုချက်တွေကိုစူးစိပြီး Frontier မြန်မာကဒုအတန်ဝိုင်းတော်သားတွေကတင်ဆက်ပေးထားပါရမယ်။
လလဆော့ထုတ်ဖို့ပြောဆိုခွင့်ရတော့ပြန်နာမှာမရှိဘူးလို့အမကတော့မြင်တယ်
။ထောင်ကလွတ်လာပြီးတဲ့နောက်ပိုင်းအလုပ်ကိစ္စကလွယ်ပြီးတော့အခြား post တွေမတင်ဖြစ်တော့ဘူး
။စစ်တပ်အနေနဲ့လူမှုကွန်ရက်ဆမင်နာပေါ်မှာသူတို့နဲ့သဘောထားဆန့်ကျင်ကွဲလဲတာတင်နေသူမှန်သမျှကိုနှိတ်ကွတ်တာတွေပြင်းပြင်းထန်ထန်လုပ်နေပြီးဒါဟာပြည်သူတွေရဲ့အကြောက်တရားမြင့်တက်အောင်လုပ်နေတာဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကပြောဆိုနေကြပါတယ်။ မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကဒုက္ခရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Foundation Hero နဲ့ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒုအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ဒဝဲဝက်ရှယ်သတင်းတောက်ကတင်ဆက်ထားပါတယ်လုံခြုံရေးအခြေအနေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားသလိုအတန်တချို့ကိုအစားထိုးဖတ်ထားပါတယ်ရှင်
အိမ်နေညာနေကအိမ်မှုကိစ္စတွေလုပ်နေချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကသူ့အရှိကိုရောက်လာပြီးတော်တေးသေးကိုဖမ်းဆီးသွားခဲ့ပါတယ်။စစ်သားတွေတွေ့လိုက်တဲ့အခါဆိုရှယ်မီဒီယာပေါ်တင်ထားတဲ့တပ်ဖွဲ့ကိုစစ်ကတန်းရောက်သွားပါတယ်။ဂျွန်လာ၁၉ရက်နေ့ကခေါင်းပေါ်မှာနှင်းစီပန်းပန်းပြီးမျက်နှာမပေါ်အောင်ရှိုက်ထားတဲ့တပ်ဖွဲ့ကိုသူကဆိုရှယ်မီဒီယာပေါ်မှာမျှဝေခဲ့ပါတယ်။အဲ့ဒီနေ့ကနိုင်ငံတော်တိုက်ပွဲခံဖို့ကိုဒေါ်ဆန်းစုကြည်ရဲ့28နှစ်မြောက်မွေးနေ့ဖြစ်ပါတယ်။တယ်လာပိုင်အမျိုးသမီးတယောက်ဖြစ်တဲ့သူမကိုဖမ်းဆီးသွားပြီးနောက်စစ်ကောင်စီတပ်စခန်းတစ်ခုရဲ့တိုက်ခန်းထဲမှာရဲတော်ကြားထည့်သိမ်းထားခဲ့ပါတယ်။စစ်ဆေးစင်မှာလည်းစစ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိလာအောင်ထိုးနှက်တဲ့စကလုံးတွေကိုသုံးပြီးစစ်ဆေးတာကိုခံခဲ့ရတယ်လို့သူမကပြန်ပြောပြပါတယ်။ဒီအတွေ့အကြုံကြောင့်သူအတော်လေးစိတ်ထိခိုက်ခံစားခဲ့ရတာပါ။
ပြောစကားတွေကအပေါ်ကျောပြောတာတော့
ကျမကိုပြောတဲ့စကားတွေကအပေါ်စီးကနေပြောတဲ့စကားတွေဖြစ်တာကြောင့်စိတ်ပက်ဆက်ရတော့တော်တော်လေးထိခိုက်တာပေါ့နော်ခင်ဗျားမသူ့များစီမှာချိန်ရတဲ့ပက်ဆက်အကျွေးတွေဘယ်လောက်ရှိနေတယ်ဒါတောင်ပြောနိုင်သေးလားတိုင်းမိနစ်ရောက်ပန်းပုံနဲ့ရိုက်ထားတဲ့ပိုးတွေကိုပြတော့ကုတ်တာပုံမြင်တာနဲ့အရင်တန်းမှထိခနဲ့ဖြစ်သွားပြီးတော့အမလက်အုပ်ချီပြီးတော့ကလေးကိုတော့ဘာမှမလုပ်ပါနဲ့ကလေးနဲ့ဘာမှမပတ်သက်ပါဘူးသူတို့ကကလေးပါသွားခေါ်လာခေါ်ရမှလားကလေးကိုပါဆွဲစိတ်လိုက်ရမှလားအဲ့ဒီစကားတွေနဲ့အရင်လာတာ
အဲ့ဒီနေ့မှာတခြားသူအတော်တော်များများလဲပန်းတွေပန်ထားတဲ့တပ်ပေါ်တွေကို Facebook လူမှုကွန်ရက်စာမျက်နှာမှာပြဝေခဲကြပါတယ်ဒါဟာပန်းတွေပန်တဲ့ဒေါ်ဆန်းစုကြည်ကိုထောက်ခံကြောင်းပြသတာဒီနေ့မွေးနေ့ဆုတောင်းကိုပြုပေးခဲ့ကြတာပါအဲ့ဒီနေ့ကပန်းပန်းထားတာပန်းရောက်တာဝယ်တာနဲ့ပန်းတွေကြိုက်ထားမိတောင်ဖမ်းတာမို့အနေဆုံးလူ300လောက်ဖမ်းဆီးခံရတယ်လို့ APB ကခန့်မှန်းပါတယ်။အဲ့ဒီထက်ကတဝဲလောက်ပြန်လောလာပြီးလက်ဆက်9ယောက်ကတော့ထောင်တန်းချခံရတယ်လို့ဆိုပါတယ်။နေစီပန်းပန်းပြီးလူမှုကွန်ရက်ပေါ်မှာမျှဝေတာဟာသူချစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တွေဆူတောင်းပေးတာပဲဖြစ်လို့အခုလိုဥရိမဲ့ဖန်စီစစ်စစ်ခံရတာဟာမတရားဘူးလို့ဒေါ်သေးသေးကအခံယူထားပါတယ်။ဒေါ်သေးသေးနဲ့တခြားသူတွေရဲ့တွေ့ကြုံကိုကြည်ချင်းအားဖြင့်သူ့ကိုယ်သူနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီလိုနာမည်ပေးထားတဲ့စစ်တပ်အုပ်ချုပ်ရေးအောင်မှာလူခွင့်ရေးအခြေအနေနှိပ်ပါလာတာမြင်သာပါတယ်။
လလဆော့ထုတ်ဖို့ပြောဆိုခွင့်ရတာဖန်နာမမမရှိဘူးလို့အမကတော့မြင်တယ်ထုတ်ဖို့ဘူးလည်းမစင်းစားနဲ့ထုတ်ဖို့ပြောဆိုလိုက်ပြီးဆိုတာနဲ့သူတို့စိတ်ကောက်စီကနေပြီးဖိနစ်ချုပ်ချယ်မှုတွေကတော့အလားပြီးသားပဲ
ဒီလိုရကစစ်တပ်ရဲ့အကြောင်းလုံးပြီးတန်တရားတွေများနေတယ်ဆိုတာကိုပြသနေတာပါ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဥပဒေပုံပါတွေကိုတောက်လျှောက်ပြင်ဆင်လာခဲ့ပါတယ်အဲ့ဒီထက်မှာရစသတ်ကြီးဥပဒေရဲ့ပုံမှန် 905 ကကြီးကိုအသက်ပြည့်စွတ်တာလည်းပါပါတယ်ဒီပေါ်မှာအရာပြည်သူလူထုသာထိတ်လန့်ကြောက်ရွံ့စေခြင်းကောလာဟလမမသတင်းများဖြာဝေခြင်းနိုင်ငံဝန်ထမ်းများရာဇဝတ်ပြည်မှုကျူးလွန်စေရန်တိုက်ရိုက်တော်မူတော်ဝိုက်လှုပ်ဆောင်ရင်ပြည်မှုမြောက်တယ်လို့ပြင်ဆင်ခဲ့ပါတယ်။ဒါဆိုပန်းတွေကိုက်ဆောင်သွားတာဝယ်တာပန်းတာနဲ့ပုံတင်တာကဘလို့လို့ပြီးဒီပေါ်မှာညှိသွားတာလဲ။တကယ်ဆိုရင်စစ်တပ်ကပြည်သူကိုကြောက်ရွံ့အောင်လုပ်နေတယ်လို့သူတို့ကိုယ်တိုင်ကကြောင်ရောက်နေတဲ့ဆိုတာကိုထင်ထင်ရှားရှားတွေ့ရပါတယ်။ဘာကြောင့်လဲဆိုတော့ဖန်ဆင်းမှုတွေဖိနစ်မှုတွေရှိတဲ့ကြားဟာဒီလိုအပြုမှုတွေကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ကိုထောက်ခံနေသေးတယ်ဆိုတာကိုပြသနေတဲ့တွေ့ပါ။ဒါပြင်စစ်တပ်ထောက်ခံသူတွေနဲ့ Telegram Channel တခုထားထားပြီးတော့လူမှုကွန်ရက်မှာတိုက်ခန်းလုပ်နေတဲ့အခြေအနေဘယ်လိုရှိလဲဆိုတာစောင့်ကြည့်သတင်းပေးတဲ့ညီကိုစစ်တပ်ကသုံးနေပါတယ်။ဆရာနာတင်ကြဲကရစာတက်ကြီးဥပဒေပေါ်မှာ905ဒါမှမဟုတ်905ကာကြီးနဲ့ဖန်စီခံရသူအနည်းဆုံး6600လောက်ရှိတယ်လို့ APB ကပြောပါတယ်အဲ့ဒီထက်ကလေးပုံသုံးပုံနီးပါးကထိသိမ်းခံရဆက်ပါစက်တာအနာသိပြီးနောက်ပိုင်းလွန်လဆွာထုတ်ဖို့ပြောဆိုခွင့်လောဝမရှိတော့ဘူးလို့လူခွင့်ရတဲ့ကြွအလှရှာသူတဲဦးကလည်းခုလိုပြောဆိုပါတယ်
လူတွေရဲ့ပြောရင်းဆိုခွင့်တွေလူခွင့်ရေးတွေကတော့ပြောစရာမလိုလို့အောင်ကိုပဲကွာခြားမှုတွေရှိတာပေါ့လေအရင်တော့ကဆိုရင်အာဏာမသိခင်ကပေါ့ဘယ်နေရာမှာဖြစ်ဖြစ်ကိုတွေရဲ့ဆိုရှယ်နင်းနာနေရတဲ့ကိစ္စတွေကိုတိုက်တန်းလို့ရတယ်နောက်ဆုံးဝန်ကြီးချုပ်စစ်တီကိုတောင်မှကိစ္စတစ်ခုခုနဲ့ကြိုလာရင်ဖြစ်လာရင်ဖုံးဆက်ပြီးတော့လှမ်းပြောလို့ရတယ်လှမ်းတိုက်လို့ရသေးတယ်အာဏာသိပြီးနောက်ပိုင်းကျတော့ရေးသားပြောဆိုခွင့်မစိုးထားနိုင်ဘူးပိတ်တွေပါတွေမှာထိလဲရှလဲတဲ့အကြောင်းအရာတစ်ခုခုကိုလိုက်သွားလို့တာမျိုးရှယ်ယာမီတာကအစဖန်ဆီးထောက်ကြတဲ့ကြောက်လန့်စရာကိစ္စတွေဖြစ်နေတော့တော်တော်ကြီးကိုကွာခြားမှုတွေရှိသွားတာပေါ့လေ
မအေးစီကတော့ထောင်တန်းနဲ့ရှင်ပြည်ဒါတွေကိုတီလာခဲရပါတယ်2021ခုနှစ်နှောင်းပိုင်းကပြည်စော်ထီလို့တာမတ်ခံထားရတဲ့အမျိုးသားတအုပ်အသားခံရတဲ့တရင်ကို Facebook မှာ like နဲ့ share လုပ်ခဲ့တာပါကလေးနှစ်ယောက်မိရင်မအေးတယောက်ပေါ်မှာ905ကာဂျီနဲ့ထောင်တန်းနှစ်ချမှခံခဲ့ရပါတယ်2023ခုနှစ်အင်ဘူဘိုင်လော်ရဆီလို $1,500 ပြည်မိသားစုနဲ့ပြန်ဆုံနိုင်ခဲ့ပါတယ်နောက်ပိုင်းမှာတော့ဒီပေါ်မှာနိုင်ငံရေးနဲ့ဆိုင်တဲ့ post တွေကိုမအင်းကြီးတယောက်လိုဝအရှောင်ရှာလာခဲ့ပါတယ
်ထောင်ဝလွတ်လာပြီးတဲ့နောက်ပိုင်းအလုပ်ကိစ္စကလွယ်ပြီးတော့ခြား post တွေမတင်ဖြစ်တော့နိုင်ငံရေးနဲ့ဆိုင်တဲ့ post တွေမှာဆိုလဲ like ကန် share လည်းမလုပ်ဖြစ်တော့စကားပြောရင်တော့နိုင်ငံအကြောင်းပြောချင်တာတော့မျိုးသိထားရတဲ့အခြေအနေဖြစ်တယ်။ကိုယ့်ကိုလည်းစောင့်ကြည့်နေနေတာကိုဒါကြောင့်ကိုယ့်ဘက်ကရှင်းအောင်နေထိုင်နေရတာ။ဒါတို့ရဲ့လူတွေရဲ့ပြောဆိုရေးသားခွင့်တွေလူခွင့်ယူတွေချိုးဖောက်ခံနေရတာလားမခံရဘူးလားဆိုတာတော့မပြောရတော့အောင်ချိုးဖောက်ခံနေရတာ
။စစ်တပ်ကတာမျိုးအကြောက်တရားတွေထည့်ပေးနေခဲ့ပါတယ်။လူခွင့်ယူကြီးညာဆရာအပိုက်ဆက်ကိုမှာတော့လူတိုင်းဟာလောလတ်စွာတင်ပြယူဆနိုင်ခွင့်နဲ့လောလတ်စွာဖွင့်ရပေါ်ပြနိုင်ခွင့်ရှိတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းဒီအချက်တွေကမြန်မာနိုင်ငံမှာနေထိုင်နေတဲ့နိုင်ငံသားတွေအတွက်တော့မဟုတ်နေပါဘူးမြန်မာလူခွင့်ရေးဆိုင်ရာအရဖက်အဖွဲ့အစည်းတစ်ခုနဲ့အလုပ်တွဲလုပ်နေတဲ့ Oliver Spencer ကတော့စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကနေကိုယ့်ဘာသာကာကွယ်ဖို့အတွက်ပြည်သူတွေကအပြုံမှုပြောဆိုတွေကိုယ်တိုင်ထိ ချုပ်နေကြရတာများလာမယ်ဆိုတာတန်တရားဖြစ်စရာမရှိဘူးလို့ဆိုပါတယ်ဒါပေမဲ့သဘောထားကွဲလဲတာရတ်တန့်သွားတယ်လို့တော့ဆိုလို့ချင်တာမဟုတ်ပါဘူး။ပိုရှိုးကွယ်ရှုံနဲ့မြို့သိပ်ထားလိုက်ရတာပုံများလာတယ်လို့ဆိုချင်တာပါလို့သူကပြောပါတယ်။ဟန်ခံရဖို့တဲ့တော်သေးသေးလို့လူတွေဆိုရင်စစ်တပ်ရဲ့မျက်စိတထောင်ဆောက်ကြည့်နေတယ်လို့ခန်းစားကြရပါတယ်။
သူတို့စိတ်ကောက်စီရတယ်ပြောတယ်။လောကဘယ်ကူမှခင်မသွားဘူး။စိတ်တွေအချင်းပြန်ခွန်မယ်။စိတ်တွေအချင်းပြန်စစ်စီမယ်။တကယ်လို့သူတို့ခေါ်တဲ့အချင်းမရှိဘူးဆိုရင်ကိုယ့်ရဲ့ပတ်ဆိုင်မှုတွေအားလုံးကိုချိတ်ပိတ်မယ်ဆိုတဲ့စကားမျိုးနဲ့ချိတ်ချောက်ပြီးလှောက်လိုက်တယ်။
တော်သေးသေးကသူ့နာမည်အရင်မဟုတ်ပါဘူး။ဒါကမြန်မာနိုင်ငံထဲမှာရှိနေသူတွေရဲ့အကြောက်တရားပါပဲ။တို့သားနဲ့စကားပြောခဲ့တဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူတူဆိုရင်လေသူ့နာမည်ကိုမဖော်ပြလို့ပါဘူးဒီလိုအကြောက်တရားတွေရှိနေပေမဲ့တော်သေးသေးဟာတို့အတန်ကိုပြောပြဖို့ဆန္ဒရှိနေခဲ့တာပါပြည်သူတွေကိုလှုပ်ချအောင်ကာကွယ်ပေးချင်တာကသူတို့ရဲ့အဓိကဥတီချဲဖြစ်တယ်လို့နိုင်ငံပိုင်မီဒီယာတွေမှာအမွန်တင်ဖော်ပြနေတဲ့စစ်တပ်ရဲ့ပြောဆိုချက်ကိုအခုလိုပဲသူမကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ
်ပြည်သူတွေရောတို့နော်အနေနဲ့ social payment ဆိုတာ
လူတရက်ကိုသူတို့စစ်တပ်ကဆောက်ရှောက်ပါမယ်လို့ပြောတာဟာဘယ်လိုပုံစံမျိုးနဲ့ဆောက်ရှောက်တာလဲပေါ့နော်အခုလိုမျိုးငါပြောတယ်လို့လို့ငါနေခဲ့တယ်လို့နေဆိုတာလားဘယ်မှာလဲပြည်သူတွေကိုတက်မဲ့တော့ဆောက်ရှောက်နေလို့လူချိုတယ်ဆိုတဲ့နေရအခုအမဆိုရင်ထမင်းချင်းနေချိန်တန်ကြရတယ်ကိုငါကိုပြန်လာခေါ်နေပြီလားဆိုပြီးစိတ်แทဖြစ်နေပြီလေစိုးရိမ်စိတ်တွေကြောက်ရွံ့စိတ်တွေကိုသူတို့ကသွင်းပေးလိုက်ပြီးပြီ
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပြုတာတွေကိုလည်းကြိုဆိုပါတယ်ရှင်။ဒီအစီအစဉ်ကိုလူရှင်တွေရဲ့ကူညီမှုနဲ့ Foundation ဟျူဝန်တွေကပံ့ပိုးပေးတာဖြစ်ပါတယ်။တို့တန်အပတ်စဉ်အသံလွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook Seminar အပြင်တို့တန် Facebook Seminar, SoundCloud, YouTube, IG တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။နောက်တစ်ပတ်ထုတ်လွှင့်မယ့်ဒိုးအတန် Podcast ကိုလည်းစောင့်မျှော်နားဆင်နေပါအောင်ရှင်
။လော့ဆော့ပြောသူစကွင်ကန့်တတ်နေတဲ့အကြောင်း Frontier မြန်မာကတင်ဆက်တဲ့ဒိုးအတန်အစီအစဉ်မှာနားဆင်ခဲ့ရတာပါ။အခုတော့ဆရာဦးတမောင်တန်းရဲ့ Democracy လူအခွင့်ရေးနဲ့ခေတ်ပြိုင်ကဘာလှည့်ကြပါပြီခင်ဗျာ။ဒ ီစီစဉ်မှာတော့အရှမာဒီမိုကရေစီစနစ်ကျဆင်းနေပြီလားဆိုတာကိုဆွေးနွေးသုံးသပ်ထားပါတယ်။ထိုင်းနိုင်ငံရဲ့ဒီမိုကရေစီကရှုံးသူအကုန်ယူစတဲ့လို့ဖြစ်နေတယ်လို့လေလာသူဥအောင်သူငိမ့်ကဆိုပါတယ်။ရှစ်တောင်အရှတစ်ခုလုံးကိုခြုံကြည့်ရင်ဒီမိုကရေစီကျဆင်းနေပြီလားဆိုတာကိုဒီတစ်ပတ်ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစည်းအဝေးမှာဥအောင်သူငိမ့်ကသုံးသပ်ထားတာကိုနားဆင်ကြည့်အောင်ပါခင်ဗျာ။
ဒီပါဒီမိုကရေစီနဲ့လူခွင့်ရေးပြည်ပြိုင်ပွားအစီအစဉ်မှာရှစ်တော်အရှမဒီမိုကရေစီနဲ့လူခွင့်ရေးအခြေအနေနှိမ့်ချသွားပြီလားဆိုတဲ့မေးခွန်းကိုကျွန်တော်တို့ဆွေးနွေးရှိတင်ပါတယ်။ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့မြမမဟာဗျူဟာနဲ့ဘူဝါရလေးလိုင်း Institute ISP မြန်မာကဒါရိုက်တာကောင်သူနေဖြစ်ပါတယ်။ကျွန်တော်ကောင်သူနေမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့မင်္ဂလာပါဆရာ
။ဟုတ်ကဲ့ကျွန်တော်ကောင်သူနေရှစ်တော်အရှတစ်ခုလုံးကိုခြုံပြီးပြောရင်ပေါ့ကြဆင်းသွားပြီလို့
ပေါ်ပြနေမြင်ပါတော့ Okay ဆရာဟိုဒီမိုကရေစီအကြောင်းပြောမယ်ဆိုရင်တကဘာလုံးမှာဟိုဆုပ်ကပ်ကြီးဆိုင်နေတယ်ဆိုတဲ့သဘောမျိုးတွေ့ပါတယ်เนาะကျွန်တော်တို့အထူးသဖြင့်တော့ဒီဒီမိုကရေစီလူခွင့်ရေးတွေကိုစောင့်ကြည့်နေတဲ့ Freedom House လို့ဖွဲ့စည်းရှိတယ်သူတို့ကပြောတာကတော့ပြီးခဲ့တဲ့ကျွန်တော်တို့ဆယ်စုနှစ်နှစ်ခုစာလောက်မှာဒီမိုကရေစီ recession ပေါ့နောက်ပြန်ဆုပ်ရတဲ့အခြေအနေမျိုးကြုံနေတယ်လို့ထင်ပါတယ်။ညအဲ့တော့ကျွန်တော်တို့အာဆီယံကလည်းအလားတူပါပဲ။ဆိုတော့ပြောမယ်ဆိုလို့ရှိရင်အခုထိုင်းနိုင်ငံမှာဖြစ်တဲ့ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းအကြက်တဲတွေနောက်တစ်ခါကျွန်တော်တို့ကမ္ဘောဒီးယားမှာဖွန်ဆန်ကအပြတ်သက်တပါတီတဲ့အနိုင်ရသွားတာတွေဆိုတော့ဒါတွေကပြောမယ်ဆိုလို့ရှိရင်ဒေသအတွင်းမှာတော့ဟိုဒီမိုကရေစီအခြေအနေကသိတော့အားရစရာမရှိပါဘူးခင်ဗျ။ဟုတ
်ကဲ့။ဘောလ်ဆိုရလေထိုင်းမှာနေနေတာဆိုတော့ကမ္ဘောဒီးယားခြေနေလေးတွေကိုနည်းနည်းဘယ်လိုကြာဆင်းသွားတယ်လဲဆိုတာလေးကိုနည်းနည်းလေးချက်ပြီးတော့ပြောပြပေးပါလားခင်ဗျ။
ဟုတ်ကဲ့မကြသေးခင်ကကမ္ဘောဒီးယားနိုင်ငံမှာကျွန်တော်တို့ဟိုရွေးကောက်ပွဲလုပ်ပါတယ်။ရွေးကောက်ပွဲလုပ်တဲ့ခါကျတော့ဒီခွန်ဆန်ရဲ့ဥဆောင်ပါတီပေါ့နော်။အဲ့ဒါကကျတော့ကျွန်တော်တို့နေရာတော်တော်များများအနိုင်ရပြီးတော့အတိုက်ခံဆိုတာကဟိုတိုကင်သဘောလောက်ပဲနည်းနည်းလေးပဲနိုင်ပါတယ်။ဆိုတော့အဲ့ဒါပြီးတဲ့နောက်ပိုင်းမှာခွန်ဆန်အုပ်ချုပ်ခဲ့တာလဲကျွန်တော်တို့ဟိုနှစ်20အနှစ်အစိတ်လောက်ရှိမယ်တဲ့။တော့ပြီးတဲ့အခါမှာကျတော့မျိုးဆက်တစ်ခုကိုလက်ဆင့်ကမ်းသလိုသူ့သားဟွန်မနက်ကိုအခုကဝန်ကြီးချုပ်အဖြစ်လက်ဆင့်ကမ်းလိုက်တယ်ဆိုတဲ့အားမျိုးပေါ့နော်။ဆိုတော့အဲ့ဒီအနေထားမှာတော့ဟိုဘာခေါမလဲသိအားရစရာမရှိပါဘူးဒီမိုကရေစီအတွက်အတိုက်ခံတွေကိုနှိမ်နားတယ်။နောက်တစ်ခါကျတော့တိုင်းပြည်ထဲမှာလွတ်လပ်စွာပြောဆိုခွင့်တို့ဂျန်နဲ့အခွင့်အရေးတို့ဘာလို့စသဖြင့်ကဟိုတော်တော်လေးမေးခွန်းထုတ်စရာရှိပါတယ
်။ဟုတ်ကဲ့ဒီထိုင်းနိုင်ငံရဲ့အခြေအနေပေါ့နော်နောက်ဆုံးအခြေအနေရောပေါ့ဟိုဒီအခြေအနေကဘယ်လိုရှိလဲခင်ဗျာ
ဟုတ်ကဲ့ထိုင်းနိုင်ငံကတော့ဒီလိုပြီးခဲ့တဲ့မေလ14ရက်နေ့မှာရွေးကောက်ပွဲလုပ်တယ်အခုဆိုလို့ရှိရင်3လကျော်သွားပြီပေါ့နော်အဲ့တော့ဝေဖန်တဲ့သူတွေကထောက်ပြတာတချို့နိုင်ငံတွေဩစတြေးလျတို့ကနေဒါတို့ဆိုရင်ရွေးကောက်ပွဲဒီနေ့ပြီးနောက်တစ်ပတ်မကြာဘူးအဆိုးအသင့်ဖြစ်လာတယ်ဆိုတော့အဲ့တော့ထိုင်းနိုင်ငံမှာသူကချုပ်ကန်ရင်တဲ့အခါကျတော့ရွေးကောက်ပွဲပြီးရင်ကော်မရှင်ကနေပြီးတော့ရွေးကောက်ပွဲကော်မရှင်က2လလောက်အချိန်ယူစီစစ်မယ်ဆိုတာမျိုးတွေလုပ်သေးတယ်။အဓိကတော့အများစုအနိုင်ရတဲ့ပါတီကအစိုးရဖွဲ့ရေးမှာပြဿနာတွေရှိနေတယ်။ရှိတယ်ဆိုတာအထူးသဖြင့်တော့ဒီအခုလက်ရှိဝန်ကြီးချုပ်လောင်းဖိတာပေါ့နော်။ကျွန်တော်သူ့ကိုဆိုလို့ရှိရင်ဟိုကော်မရှင်တွေကျွန်တော်တို့ဖွဲ့စည်းပုံခေါ်ယုံနေမှာအခုကအမှုဆိုင်နေရတဲ့ဟာမျိုးတွေရှိတယ်။ဆိုတော့အဲ့တော့အခက်အခဲတွေကရှိတယ်ပေါ့နော်။ဆိုတော့အဲ့တော့အဲ့ဒီအနေထားမှာပဲခုနဒုတိယအနိုင်ရတဲ့ဖွဲ့ထိုင်းပါတီကိုကဲဝန်ကြီးချုပ်ဖွဲ့အစိုးရဖွဲ့မယ်ဆိုရင်တော့ကြိုးစားပါဆိုပြီးတော့ခွင့်ပြုလိုက်ရတဲ့ပုံစံမျိုးဖြစ်သွားတယ်။เนาะအဲ့တော့ဘာဖြစ်လာလဲဆိုတော့အဲ့တော့ဖွဲ့ထိုင်းပါတီရဲ့သူတို့ခေါ်တာကတော့အန်ကယ်များပါတီလို့ခေါ်တဲ့အရင်အန်ကယ်ကြီးတွေပေါ့เนาะဆိုတော့အရင်အာဏာဟောင်းနဲ့ပြန်ပေါင်းပြီးတော့မဟာမိတ်လုပ်ရမယ့်ပုံစံမျိုးဖြစ်နေတယ်။အဲ့တော့အစိုးရကအသိမဟုတ်ဘူးအဟောင်းလူတွေပဲပြန်လာမယ်ဒါမျိုးပေါ့เนาะအဲ့တော့တချို့တွေလည်းပြောပါတယ်เนาะဟိုကျွန်တော်တို့winners takes all ပေါ့နော်ဟိုနိုင်သူအကုန်ယူခြင်းမဟုတ်ဘူးအခုကရှုံးသူအကုန်ယူခြင်းစနစ်မျိုးဖြစ်သွားတာပေါ့နော်ထိုင်းကမှဒီအခြေအနေရှိပါတယ
်ဟုတ်ကဲ့ကမ္ဘောဒီးယားထိုင်းကိုကြည့်လိုက်မယ်ဆိုလို့ရှိရင်လူကြီးတဲ့လက္ခဏာတွေများဆွဲထုတ်လို့ရဘူ
းဒီနိုင်ငံတွေမှာတူတယ်လို့ပြောလို့ရသလိုမတူဘူးလို့ပြောလို့ရတဲ့အခြေအနေလည်းရှိတာပေါ့နော်အဲ့တော့ထိုင်းနိုင်ငံကတော့ကြံတဲ့ဒီမိုကရေစီအခွင့်အရေးဆန္ဒပြခွင့်ပြောခွင့်ဆိုခွင့်မီဒီယာလွတ်လပ်ခွင့်ကျုပ်တရားရှိပါတယ်ကမ္ဘောဒီးယားမှာဒီလောက်မရှိဘူးလို့ကျွန်တော်ယူဆပါတယ်နောက်တစ်ခုကတော့နှစ်နိုင်ငံလုံးကတော့ကမ္ဘောဒီးယားလည်းအခုကစီးပွားရေးကောင်းတယ်တရုတ်နဲ့နီးစပ်လာတယ်တ ထိုင်းနိုင်ငံလဲစီးပွားရေးကဟိုထိုင်းမိုင်းတယ်ဆိုပေမဲ့ဒီလောက်ကြီးတော့မဆိုးပါဘူးဆိုတော့ဒီလိုအခြေအနေမျိုးတော့ရှိတယ်ဒါပေမဲ့ထိုင်းနိုင်ငံမှာသူတို့ထောက်ပြတာကတော့ legal activism လို့ခေါ်တာပေါ့နော်ကျွန်တော်တို့ဖွဲ့စည်းပုံခုံရုံးတို့ရွေးကောက်ပွဲကော်မရှင်တို့နောက်တရားရုံးတို့ဒါတွေကတက်တက်ကြွကြွနဲ့ဟိုဘာခေါ်မလဲအာဏာထဲမှာဝင်ပလီနေတဲ့ဟာမျိုးတွေရှိတယ်အဲ့တော့ဒီပုံစံမျိုးကတော့မတူပါဘူးအဲ့တော့ထိုင်းနဲ့ကမ္ဘောဒီးယားဘာတူကြသလဲဆိုရင်တော့လေဥပဒေတွေကိုအကြောင်းပြပြီးတော့ဒီလိုချေလည်နိုင်တဲ့အာဏာဒီ institution တချို့ကဟိုဘာခေါ်မလဲချုပ်ကင်နိုင်တဲ့အာဏာဒါမျိုးတွေကတော့ဖန်တီးရတာတူမယ်လို့ရှင်းပါတယ
်ကျွန်တော်တို့ဒီ democracy ကိုပြောတဲ့အခါမှာတော့ဗောနော်စေလုံးကြောမဟုတ်တဲ့ democracy ဆိုတဲ့အယူဆတစ်ခုလည်းရှိပါတယ်ဒါကိုတသက်မမလိလာနေကြတာလည်းရှိတယ်အခုကြည့်ရတာကတော့ဖွဲ့စည်းပုံကိုကစားတယ်ဗောနော်ဖွဲ့စည်းပုံနဲ့ဆိုတော့ပြောင်းကြကြအာဏာရှင်စနစ်မဟုတ်ဘဲနဲ့ဟိုဒီစနစ်နဲ့တွားတယ်ဆိုတော့ဒီလိုစနစ်မျိုးမှာကောဒီမိုကရေစီတိုက်ပွဲအနေထားကဘယ်လိုများရှိပါသလဲ
အရေးကြီးတာကဒီလူထုထောက်ခံမှုကအရေးကြီးတယ်နောက်တစ်ခါရွေးကောက်ပွဲတွေမှာအနိုင်ရဖို့အရေးကြီးတာပေါ့နော်ဆိုတော့ဒီအနေထားမှာကျတော့တစ်ဖက်ကဒီအာနာအဟောင်းပေါ့နော်အာနာအဟောင်းအာနာကိုလက်ကင်ထားတဲ့အုပ်စုတွေကမစွန့်လွတ်ခြင်းတဲ့အခါမှာပြဿနာရှိပါတယ်အဲ့တော့အထူးသဖြင့်ကတော့ထိုင်းနိုင်ငံမှာပြောမယ်ဆိုလို့ရှိရင်အီလီလို့ခေါ်တဲ့ကျွန်တော်တို့ဟိုသတိကြီးတွေအုပ်စုတွေရှိပါတယ်ကော်မတီကြီးတွေရှိတယ်နောက်တစ်ခါကျတော့ဘယင်အပါဝင်ပေါ့စစ်တပ်ဒီအုပ်စုတွေကတနည်းတဖုံနဲ့တော်တော်ကြီးဩဇာကြီးနေတဲ့အနေထားမှာအဲ့တော့ပြည်သူတွေဘက်ကဘာရှိလဲဆိုတော့လမ်းပေါ်ထွက်မယ်ဆန္ဒပြမယ်ကိုယ့်ရဲ့အသေးလေးကမဲတပြားကိုနဲ့ဘုသူ့ကိုမဲပေးမယ်ဆုံးဖြတ်မယ်ရှိတယ်ဆိုတော့ဒါပေမဲ့ဒီခကြီးကဟိုတော်တော်ကိုထလန်းရအောင်ပဲလို့ထင်တယ်တစ်ဖက်ကကျတော့လည်းနိုင်ငံတကာပန့်ပိုးမှုအထောက်အကူပြုမှုပေါ့နော်နောက်တစ်ခါဒေသတွင်တစ်ခုလုံးမှာဒီမိုကရေစီထွန်းကားလာမှုဒါမျိုးတွေကလည်းအရေးကြီးအောင်မယ်လို့ထင်ပါတယ
်။ကျွန်တော်တို့ဒီထိုင်းမှာဆိုလို့ရှိရင်လည်းဘရင်စနစ်တတိပြောလို့ရှိရင်တော့ဘရေတရစ်စနစ်နော်ဘရေတရစ်အခြေခံတဲ့စနစ်တစ်ခုကိုသွားဖို့ပေါ်လာတယ်။ကမ္ဘောဒီးယားမှာဆိုလို့ရှိရင်လည်းဟွန်ဆန်ကသူ့သားကြီးအာနာစက်ခံမှုအထိနော်ကျွန်တော်တို့ဒီဇိုင်းလုပ်လာတာမျိုးကိုကျွန်တော်တို့သွားပြီးတွေ့ရတယ်။ဆိုတော့အာနာဆက်ဆက်အာနာကိုချုပ်ကိုင်ထားတဲ့လူတွေကအာနာမှာဆက်နေခြင်းကပြန် conservative အုပ်စုတွေနဲ့တိုက်တာဒါတွေကတော့ democracy ကိုစိန်ခေါ်လာတဲ့အခြေအနေဖြစ်ပါ
ဟုတ်ပါလားခင်ဗျဆိုတော့ဒီလိုအကြက်တဲပေါင်းစုံရှိတယ်ဒါပေမဲ့ထိုင်းနိုင်ငံမှာလည်းသူတို့ဆွေးနွေးတာကတော့ဟိုကျွန်တော်တို့ demographic shift ပေါ့နော်အခုဆိုလို့ရှိရင်မျိုးဆက်တွေအရ generation Z လို့ခေါ်တဲ့အခုနောက်ပိုင်းမွေးလာတဲ့အင်အားစုတွေပေါ့သူတို့ကမဲဆန္ဒရှင်တွေမှာများလာတယ်အဲ့တော့လာမဲ့ရွေးကောက်ပွဲတွေမှာဒီလူတွေရဲ့မဲကအဆုံးဖြတ်ဖြစ်မယ်ဆိုတဲ့သဘောမျိုးဆွေးနွေးတာလည်းရှိပါတယ်ဆိုတော့အဲ့တော့ဒီချက်ကလည်းဟိုထည့်သွင်းစဉ်းစားမယ်အချက်လို့ထင်တာပေါ့နော်ဆိုတော့နောက်တစ်ခုကကျတော့ပြောမယ်ဆိုလို့ရှိရင်ဒီတရုတ်နိုင်ငံကသူ့ရဲ့ဘာခေါ်မလဲတရုတ်မိုဒယ်ပေါ့စီးပွားရေးဖွံ့ဖြိုးမှုနဲ့တရုတ်ရဲ့ဒီမိုကရေစီလို့ပြောတဲ့မိုဒယ်တွေကသူကထုတ်ရောင်းလာတဲ့ဟာမျိုးဖြစ်လာတယ်ဥပမာအဖြစ်ကမ္ဘောဒီးယားဆိုရင်တရုတ်နဲ့တော်တော်နီးပါတယ်ထိုင်းမှာလည်းတရုတ်ရဲ့စီးပွားရေးကိုဘာကောင်လဲယင်းနှမြုံနှံမှုတွေလိုချင်တာတွေရှိတယ်အဲ့တော့အဲ့လိုဖြစ်တဲ့အချိန်မှာအရင်တော့ liberal democracy မိုဒယ်ကနေပြီးတော့အခုကအခြားသောမိုဒယ်တွေကအပြိုင်ဆိုင်ဖြစ်လာတယ်အဲ့ဒီအနေထားကကျွန်တော်ထင်တာတော့နည်းနည်းလေးစိတ်ဝင်စားစရာကောင်းတယ်လို့ထင်ပါတယ်အဲ့တော့ကျွန်တော်ပြောချင်တာ American မှာအစိုးရသမ္မတဘိုင်ဒန်တက်လာပြီးတော့2023ခုနှစ်ပေါ့နော်အဲ့ဒီမှာ Summit for Democracy ပေါ့ Democracy ထိပ်သီးအစည်းအဝေးဆိုပြီးတော့လုပ်တယ်လုပ်တဲ့အခါကျတော့ပြောမယ်ဆိုလို့ရှိရင်ဒီအစည်းအဝေးတစ်ခုပြီးတာနဲ့နောက်ထပ်မတွေ့ရတော့သလိုဖြစ်သွားတယ်။เนาะအဲ့တော့ဒီလိုမျိုးကြံတဲ့နိုင်ငံတွေဒီမိုကရေစီအင်အားစုတွေကလည်း commitment လို့နောက်တစ်ခါကျတော့ပံ့ပိုးကူညီမှုလို့ကြံတဲ့ကိုယ့်ရဲ့ model ကဘလောက်ခိုင်တယ်လဲပေါ့เนาะဆိုတော့ဒီလိုမျိုးကိစ္စတွေကဟိုကျွန်တော်ထင်တယ်ကျွန်တော်တို့တစ်ခုတည်းမဟုတ်ဘူးအားလုံးတို့အရေးကြီးတယ်ထင်ပါတယ်ခင်ဗျာ
။ political တိုင်းကလည်းဒီမိုကရေစီလှုပ်ရှားမှုပါ။เนาะဘဝကိုပြည်ပြည်ပါဝင်ခဲ့တဲ့လူတယောက်ဖြစ်တယ်ဆိုတော့ဒီမိုကရေစီလှုပ်ရှားမှုမှာပိုပြီးအချိန်မြင့်တင်နိုင်အောင်ပိုပြီးကောင်းဘလို့ဒီလိုအခြေအနေတွေမှာဘလို့ဆောင်ရွက်ရင်ကောင်းမယ်လို့ပေါ်ပြီးထင
်တယ်။ကျွန်တော်မြင်တာတော့တချို့ကိစ္စမှာအချိန်ဆောင်ဖို့လည်းလိုမယ်လို့ထင်တယ်။နောက်အခုထိုင်းနိုင်ငံမှာဖြစ်တဲ့ Move Forward Party ဆိုရင်ဒီရွေးကောက်ပွဲ3ချိန်လောက်အတွင်းမှာသူတို့ကအများဆုံးနိုင်လာတာဖြစ်တယ်။ဒါပေမဲ့သူတို့ကိုယ်တိုင်လည်းတွက်ထားတာအတိုက်ခံဖြစ်နေရအောင်ပဲ။သတုဒ္ဓချိန်နောက်ထပ်သက်တမ်း4ခုလောက်မှာသူတို့ကပို့ပြီးတော့ ဟိုဘာခေါ်လဲအလှည့်ပြောင်းလုပ်နိုင်မယ်ဆိုတာမျိုးပေါ့နော်အဲ့တော့ကျွန်တော်ထင်တာအချိန်ဆောင်ရတဲ့အခါမျိုးလည်းရှိမယ်လို့ထင်ပါတယ်နောက်တစ်ခုကကျတော့ time မှာကျွန်တော်တွေ့တဲ့အနေထားမှာတော့ radicalism လို့ခေါ်မှာပေါ့နော်သိပြီးတော့အစွန်းရောက်တဲ့ဟာမျိုးကိုသိတော့မသွားဘူးရတော့ကျွန်တော်တို့ဘာခေါ်မလဲကျွန်တော်တို့နိုင်ငံမှာလည်းဒီအစွန်းရောက်တဲ့အယူဆတွေနဲ့သွားနေတာစိုးရိမ်စရာတော့ရှိပါတယ်ဆိုတော့အဲ့လိုအနေထားမှာတော့ကျွန်တော်ထင်တယ်ဟိုဘက်ပေါင်းစုံဟိုညှိနှိုင်းပြီးတော့သွားမယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကောင်းသူရေ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဆရာ
အခုကျွေးတဲ့ပြင်ပြသွားခဲ့သူကတော့ ISP မြန်မာက director ကောင်းသူနေဖြစ်ပါတယ်ကျွန်တော်ဒီမှာပါပါ
ဆရာဦးတမောင်သားမေးမြန်းတင်ဆက်ခဲ့တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာအာရှဒီမိုကရေစီကျဆင်းနေပြီလားသုံးသပ်ခဲ့တာပါ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပို့ဖို့လိုရဲဆိုရင် VOA email လိပ်စာက bamis@voanews.com ဖြစ်ပါတယ်ဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger အနေနဲ့စာရေးဆက်သွယ်နိုင်ပါတယ်များသတ်တရှင်စီတွေကရေးသားပို့ချက်တွေကိုစောင့်မျှော်ကြိုးစိုးနေပါတယ်မကြခင်မှာတော့အပတ်စဉ်တင်ဆက်နေကြအာရှနိုင်ငံရေးဥရုယာတီနဲ့အနာဂတ်ကမ္ဘာလေယာဉ်စိုက်ပျိုးရေးသတင်းတွေအကြောင်းကိုနားဆင်ကြဖို့ရှိပါတယ်များ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
ပြည်ဝင်မမိုင်းရဲ့တနုနေမနခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အာရှနိုင်ငံရေးအပတ်စဉ်ကဏ္ဍနဲ့စတင်ကြပါတယ်အာဆီယံအနေနဲ့မြန်မာအရေးဖြစ်ရှင်းနိုင်ခြင်းမရှိရင်အရှေ့တီမောအနေနဲ့အဖွဲ့ဝင်အဖြစ်ပါဝင်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ဇာနနာဂမ်ဂါစမာအိုကပြောထားပါတယ်ထိုင်းနိုင်ငံမှာတော့ Mood Forward Party ဥဆောင်ပြီးအစိုးရဖွဲ့ခွင့်မရခဲ့ပါဘူးကမ္ဘောဒီးယားမှာတော့ဝန်ကြီးချုပ်ဟွန်ဆန်သာဟွန်မနက်ဝန်ကြီးချုပ်ယာရီကိုဆက်ခံပါတယ်ဒီလိုအကြောင်းအရာတွေကိုစူးစိပြီးကိုစော်မှုကျော်ကတင်ပြထားပါတယ်များ
နောက်နှစ်ခုနှစ်ကတရားဝင်လွတ်လပ်ရေးရရှိခဲ့ပြီးနိုင်ငံအဖြစ်ရောက်ရှိလာခဲ့တဲ့အရှေ့တီမောနိုင်ငံဟာအာဆီယံအဖွဲ့ဝင်အဖြစ်2025ခုနှစ်လောက်မှဝင်ရောက်မယ်လို့မျှော်လင့်ထားကြောင်းအရှေ့တီမောသမ္မတဟိုဆီရာမိုးစ်ဟိုတာကပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့တနင်္လာနေ့မှာပြောဆိုခဲ့ပါတယ်။ဒါပေမဲ့သမ္မတဟိုဆီရာမိုးနဲ့ဆွေးနွေးခဲ့တဲ့ဝန်ကြီးချုပ်ဇာနနာဂါစမာအိုကတော့အာဆီယံအနေနဲ့မြန်မာအရေးဖြစ်ရှင်းနိုင်ခြင်းမရှိဘူးဆိုရင်အရှေ့ဒီမောအနေနဲ့အာဆီယံအဖွဲ့ဝင်အဖြစ်ဝင်ရောက်အောင်မှာမဟုတ်ဘူးလို့အစောပိုင်းတုန်းကပြောဆိုခဲ့ပါတယ်
။တမေနေမေမဘာရက်မိုင်မိုင်ဒေပါဖီလစ်စီ
ကျွန်တော်တို့အနေနဲ့ဒီမိုကရေစီစနစ်ကိုထူထောင်ခဲ့ပါတယ်။ဒီမှာအတန်းပဲတိုက်ခိုက်မှုတွေဖြစ်တာလည်းရှိခဲ့ပါတယ်။ဒါပေမဲ့ဘယ်တော့မှစစ်တပ်ကအာဏာမသိမ်းခဲ့ပါဘူး။ကျွန်တော်တို့ဟာဒီမိုကရေစီရင်ကျေးမှုအခိုင်အမာရှိတယ်ဆိုတာကိုကမ္ဘာကြီးကိုပြသနိုင်ခဲ့ပါတယ်။ကျွန်တော်တို့ကိုအာဆီယံအဖွဲ့ဝင်ဖို့တိုက်တွန်းကြပါတယ်။ဒါပေမဲ့အာဆီယံထဲမှာလူ့အခွင့်အရေးချိုးဖောက်တဲ့မြန်မာနိုင်ငံပါဝင်နေတုန်းပါပဲ။ဒါကြောင့်အာဆီယံဟာကျွန်တော်တို့ကိုပြည်သူအခွင့်အရေးတွေနဲ့ဒီမိုကရေစီဆိုတာကိုတင်ကြားပြသပေးနိုင်မှာမဟုတ်ပါဘူးလို့ဝန်ကြီးချုပ်ဇာနနာဂါစမာအိုကပြောဆိုသွားခဲ့တာပါ။ဆက်လက်ပြီးသူကပြောဆိုရမှာ
ဘယ်ပုစံတီမိုလက်စနီယံဟနေဆမောစပုစံစစ်တဇရ
ာဒါကြောင့်ရှစ်ဒီမောရဲ့ရည်ချက်ဟာကုလသမဂ္ဂနဲ့အတူတူပါပဲကျွန်တော်တို့ဘယ်အချိန်မှာအာဆီယံအဖွဲ့ဝင်အဖြစ်ရောက်ရှိနိုင်မလဲဆိုတာကိုတော့ကြည့်ရအောင်ပါပါကျွန်တော်ရှစ်ဒီမောဝန်ကြီးချုပ်တယောက်အနေနဲ့ပြောလို့တာကတော့အာဆီယံအနေနဲ့မြန်မာနိုင်ငံကစစ်အာဏာရှင်တွေကိုဖိအားပေးဆောင်ရွက်နိုင်ခြင်းမရှိဘူးဆိုရင်ရှစ်ဒီမောအနေနဲ့အာဆီယံအပေါ်မှာအယုံအကြည်မရှိပါဘူးလို့အရှေ့ဒီမောရဲ့လွတ်မြောက်ရေးတိုက်ပွဲဝင်သူရဲကောင်းတဦးလည်းဖြစ်ခဲ့တဲ့ဝန်ကြီးချုပ်ဇာနနာဂါစမာအိုကပြောဆိုသွားခဲ့တာပါအခုလိုအချိန်မှာပဲရွေးကောက်ပွဲအနိုင်ရပြီးအစိုးရဖွဲ့ဖို့အတက်အသေးတွေဖြစ်နေတဲ့ထိုင်းနိုင်ငံမှာတော့ညွန်ပေါင်းအစိုးရဖွဲ့နိုင်ရေးအတွက်ဝန်ကြီးချုပ်ဟောင်းတက်ချင်းရှင်နာဝတ်ရဲ့သမီးပီတွန်တန်ရှင်နာဝတ်ဦးဆောင်တဲ့ဖူထိုင်းပါတီဦးဆောင်ပြီးတပ်ပေါင်းစုအသစ်တစ်ခုကိုထပ်မံဖွဲ့စည်းလိုက်ပါတယ်ဒီတပ်ပေါင်းစုမှာပါတီ6ပါတီပါဝင်ပြီးအစိုးရဖွဲ့နိုင်ဖို့ပြည်သူတွေအနေနဲ့ထောက်ခံအားပေးကြပါလို့လည်းဖူထိုင်းပါတီခေါင်းဆောင်တူဖြစ်တဲ့ချွန်လန်နန်စရီကျောက်ကဗိုလ်ထူးထဲမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်ဖိုဘရာဟို ทั้ง6พรรคและพรรคร่วมจัดตั้งรัฐบาล
ผู้ท้ายปาร์ตี้เนกับป้องจู่วินปาร์ตี้เนี่ยซวยออกเปิ้นซี้แม้อปอปิดูเรอนเนี่ยยงจีท้าวกันอาเปจาบูเราတို့6ปาร์ตี้ตับป้องจู่ก็เมตตายักขันมาเดပြည်သူတွေရဲ့အကျိုးစီးပွားအတွက်အခုရင်ဆိုင်နေရတဲ့အကြံအစည်တွေကိုဖြည့်ရှင်ပြီးတိုင်းပြည်ရှေ့ဆက်သွားနိုင်အောင်အတူတကွပူးပေါင်းလှုပ်ဆောင်ဖို့တိုက်တွန်းလိုပါတယ်လို့ကုထိုင်းပါတီခေါင်းဆောင်ကပြောဆိုသွားခဲ့တာပါ။ကုထိုင်းပါတီဟာပြီးခဲ့တဲ့မေလရွေးကောက်ပွဲတော့မှလွတ်တော်ကိုယ်စားလှယ်142ဦးနဲ့ဒုတိယအများဆုံးအနိုင်ရရှိတဲ့ပါတီဖြစ်ပါတယ်။ပထမအများဆုံးအနိုင်ရရှိခဲ့တဲ့ Move Forward ပါတီ၊ရှေ့သို့ချီပါတီ MFP ဦးဆောင်တဲ့တပ်ပေါင်းစုကအစိုးရဖွင့်နိုင်ဖို့ကြိုးပမ်းခဲ့ပေမဲ့စစ်တပ်လိုကြောင့်ဖွဲ့စည်းထားတဲ့အထက်လွှတ်တော်ကပါတီခေါင်းဆောင်ပီတာလင်ဂျရွန်ရက်နဲ့သူ့ရဲ့ပါတီကိုမထောက်ခံတဲ့အတွက် MFP ပါတီမပါဝင်တော့ဘဲဖူတိုင်းပါတီကဦးဆောင်ပြီးတပ်ပေါင်းစုအသစ်ဖွဲ့စည်းတာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့ကြာသာပတင်းနေ့မှာလွှတ်တော်ကိုယ်စားလှယ်10ဦးရရှိထားတဲ့ထိုင်းပါတနာပါတီထပ်မံပူးပေါင်းဝင်ရောက်လာပါတယ်။ဒါပေမဲ့လည်းစစ်တပ်ကအာဏာသိမ်းပြီး2019ခုနှစ်ကတည်းကရေးဆွဲခဲ့တဲ့ဖွဲ့စည်းပုံစီမံအရာလွတ်တော်မှာအ ਨੇ စုံမဲရည်အတွက်356ဦးမဲရရှိမှသာအစိုးရဖွင့်နိုင်မှာဖြစ်ပါတယ်။ထဲလွတ်တော်အမှတ်250ဟာစစ်တပ်အလို့ကျရွေးချယ်ခံထားတာဖြစ်ပါတယ်။လက်ရှိဖူထိုင်းပါတီဦးဆောင်တဲ့တပ်ပေါင်းစုမှာလွတ်တော်ကိုယ်စားလှယ်238ဦးပဲရရှိထားသေးတဲ့အတွက်နောက်ထပ်ထောက်ခံမဲ134မဲလိုအပ်နေပါသေးတယ်။လက်ရှိဖွဲ့စည်းပုံကြောင့်ရွေးကောက်ပွဲအနိုင်ရပါတီတွေအစိုးရဖွဲ့ကိုအခက်အခဲကြုံနေရတာဖြစ်ပါတယ်။အခုလိုအချိန်မှာပဲကမ်ဘောဒီးယားမှာတော့ပြီးခဲ့တဲ့ဂျာတာပရင်းနေ့ဩဂုတ်လ10ရက်နေ့တုန်းကတာဝန်ကနေအနားယူတော့မဲ့ဝန်ကြီးချုပ်ဟွန်ဆန်အစိုးရနဲ့သူ့ရဲ့သားဘိုးချုပ်ဂျီဟွန်မနဲ့ဦးဆောင်တဲ့အစိုးရအသစ်တို့တွေ့ဆုံပွဲကိုပြုလုပ်ခဲ့ပြီးဝန်ကြီးချုပ်ဟွန်ဆန်က Telegram လူမှုကွန်ရက်မှာဖော်ပြခဲ့ပါတယ်။တိုင်းပြည်ကိုနှစ်ပေါင်း40လောက်တူတဲ့ချဲလဲအုပ်စိုးခဲ့တဲ့ဝင်းကြီးကျုံဝန်ဆန်ဟာသူ့ရဲ့သားအကြီးဟွန်မနက်ကိုဝင်းကြီးကျုံနဲ့စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးယာလူတွေကိုလွှဲပြောင်းပေးခဲ့ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကသားဖြစ်သူဟွန်မနက်ကိုကျယ်လေးခွင့်ဗိုလ်ချုပ်ကြီးအဖြစ်ခန့်အပ်ခဲ့တာကိုဘရင်ကအတည်ပြုပေးခဲ့ပါတယ်။အနားယူရောက်မဲ့ဝင်းကြီးကျုံဝန်ဆန်ရဲ့သားအငယ်ဟွန်မန်းနီဟာလည်းသူ့အကိုဦးဆောင်တဲ့အစိုးရအသည်မှာပြည်သူ့ဝန်ထမ်းဝန်ကြီးဌာနဝင်းကြီးအဖြစ်တာဝန်ယူမှာဖြစ်ပါတယ်။ဒါအပြင်သူ့ရဲ့တူဖြစ်သူရဲချုပ်တာဝန်ယူထားသူနတ်ဆိုဘဝင်ကလည်းဒုတိယဝန်ကြီးချုပ်အဖြစ်တာဝန်ယူမှာဖြစ်ပါတယ်။ဒါအပြင်ဝန်ကြီးချုပ်ဟွန်ဆန်အစိုးရပြည်ထောင်ဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေရဲ့သားဖြစ်သူတွေကလည်းသူတို့အဖေနေရာတွေကိုဆက်ခံယူကြမှာဖြစ်ပါတယ်။ကမ်ဘောဒီးယားမှာအခုလိုလူတစုကနေသားစဉ်မြေးဆက်အာဏာကိုဆက်လက်ချုပ်ကန့်ထားတာနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာအတိုက်အခံတွေမပါဘဲတစ်ဖက်သက်ကျင်းပခဲ့တာတွေကိုနိုင်ငံတကာအတိုင်းအဝဲမှာအပြင်းထန်ဝေဖန်မှုတွေရှိနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြောကြားလိုက်ရပါတယ
်။အာရှနိုင်ငံရဲ့အခြေအနေကိုစောမိုးကျော်စူးစီးတင်ဆက်ခဲ့တာပါ။ဗီဒီယိုမြန်မာပိုင်းရဲ့တင်ပြနေတဲ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့လေယာစိုက်ပျိုးရေးသတင်းတွေဘက်ကိုလှည့်အောင်ပါ။လေယာစီးပွားသတင်းများအစီအစဉ်မှာတော့ကြက်ဘဲဝက်စီးပွားပြမွေးမြူသူတွေကိုချင်းငွေထုတ်ချင်းမယ်ဆိုတဲ့သတင်းမြို့ဒီကြောင့်ရောင်းဝယ် AB ဈေးနှုန်းကျဆင်းနေတာပြည်တွင်းအတွက်ကြက်သွန်တွေဈေးကောင်းရရှိနေတာပါဝင်ထူးခြားတဲ့ပြည်တွင်းနောက်ဆုံးရလေယာစီးပွားသတင်းတွေကိုစူးစစ်ပြီး Farmer Times Media ဝိုင်းတော်သားတွေကစူးစစ်တင်ဆက်ပေးထားပါတယ်ညာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆက်ပြူရေးချစ်သူများရှင်လဲချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုချိုချိုနဲ့အတူကျမမင်းစပယ်ကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးစီးပွားကဏ္ဍကထိတ်တဲရောက်နေတဲ့သတင်းတွေထဲမှာတော့ကြက်ဘဲဝက်စီးပွားဖြစ်မွေးမြူသူတွေကိုချင်းငွေထုတ်ပေးမယ်ဆိုတဲ့သတင်းနဲ့စတင်ပါလေ။ကြက်ဘဲဝက်စီးပွားဖြစ်မွေးမြူရေးလုပ်ကင်သူတွေကိုချင်းငွေထုတ်ပေးသွားမှာဖြစ်ပြီးတနိုင်တစ်ပိုင်းမွေးမြူရေးလုပ်ကင်သူတွေမပါဝင်ဘူးလို့စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝင်ကြီးဌာနကပြောဆိုထားပါတယ်ဝက်ကောင်ရီ100လောက်မွေးမြူသူကိုချင်းငွေကျပ်သိန်း350ခန့်ချေးပေးသွားမှာဖြစ်ပြီးကျပ်ဘဲမွေးမြူသူတွေကိုတော့ကျပ်ဘဲအကောင်ကြီး3000အတွက်ချင်းငွေကျပ်သိန်း150ခန့်ထုတ်ချေးသွားမှာဖြစ်ပါတယ်ချင်းငွေရယူလိုသူတွေအနေနဲ့တက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးမှာရှိတဲ့မွေးမြူရေးဦးစီးဌာနတွေကိုဆက်တွယ်လျှောက်ထားနိုင်တယ်လို့စိုက်ပျိုးမွေးမြူရေးဝန်ကြီးဌာနကအောက်တိုဘာ18ရက်နေ့ကထုတ်ပြန်ထားပါတယ်။ဈေးကွက်တင်အစာဈေးနှုန်းတွေမြင့်တက်နေကြအောင်ရောင်းနှန်းဝင်ဝက်ဆယ်ကောင်အတွက် ၆လအတွင်းအစာဘူးကုန်ကြစေကအနည်းဆုံး၄၅သိန်းလောက်ရှိပြီးဝက်အကောင့်တရာအတွက်ဆိုရောင်းသားဝင်အရွယ်ရောက်လာဖို့အတွက်အနည်းဆုံး၁သိန်း၄၅၀ခန့်ကုန်ကျနိုင်တယ်လို့မကွေးတိုင်းကတနိုင်တစ်ပိုင်ဝက်မွေးမြူရေလုပ်ကင်သူကိုမင်းစောကပြောပါတယ်အခုနောက်ပိုင်းမှာကြက်ဝက်ပဲမွေးမြူရေလုပ်ငန်းကိုတနိုင်တစ်ပိုင်အသေးစားလုပ်ငန်းအနေနဲ့တွင်တွင်ကျကျလှုပ်ဆောင်လာကြလာကြောင်းတနိုင်တစ်ပိုင်မ င်အသားစားချက်ချံဖန်းစီလဲကြာစင်းနေတာကြောင့်တနိုင်တစ်ပိုင်မူမှုသူတွေအခက်ခဲဖြစ်နေရလို့လဲဆိုကြပါတယ
်မြို့ဒီ6ကအယောင်ဝေ AB ဈေးကျဆင်းနေပါတယ်ထိုင်းနိုင်ငံကိုအဓိကတင်ပို့နေတဲ့မြို့ဒီ6ဈေးကွက်ကပုံမှန်ထက်အယောင်ဝေ A နေပြီးဈေးနှုန်းတွေလည်းကျဆင်းလာတယ်လို့မြို့ဒီကုန်သည်တွေကပြောပါတယ်ပြင်တွင်းထွက်ငွေဥတီကိုထိုင်းနဲ့တရုတ်နိုင်ငံကအများဆုံးဝယ်ယူနေတာဖြစ်ပြီးမြောက်တီကော့ဂရိတ်အာရှလမ်းမကြီးနေရာတချို့မှာပြီးခရီးရဲ့ပိုင်ကပျက်စီးမှုတွေဖြစ်ပေါ်ခဲ့တာကြောင့်ကုန်သွယ်မှုပြတ်တောက်ပြီးနောက်ပိုင်းအယောင်ဝယ်တိတိတတအေးဆက်လာတာဖြစ်တယ်လို့မကွေးမြို့နယ်ကငွေဥကုန်သည်တဦးကပြောပါတယ်အယောင်ဝယ်အေးလာတာကြောင့်ပြီးခရီးလကငွေဥတီ6သပိတ်တာကို14,000ကျော်တိပေါက်စီရှိခဲ့ပေမယ့်လက်ရှိမှာတော့တပိတာကို11,000ကနေ12,000ကျပ်အတွင်းသာပေါင်စီရှိနေပါတယ်။ပြီးခရက်နှစ်ဩဂုတ်လမှာတော့မြို့ဒီ6တပိတာကို7,000ကျော်ထိဈေးရရှိခဲ့တယ်လို့ EOD တိုင်းရောက်သုံးမြို့နယ်ကငရုတ်ကုန်သည်တဦးကပြောပါတယ
်။ပြည်တွင်းထွက်ကျပ်တုန်နေဈေးတွေဈေးကောင်းရရှိနေပါတယ်။အခုရပိုင်းမှာပြည်တွင်းထွက်ကျပ်တုန်နေဈေးနှုန်းတွေစံချိန်တွေမြင့်တက်လာတယ်လို့ကုန်သည်တွေကပြောပါတယ်။ကျတုန်ကတရုတ်နိုင်ငံဘက်ကနေအဝယ်လိုက်လာတာကြောင့်ဩဂုတ်လဒုတိယအပတ်ကစလို့ဈေးနှုန်းစက်တိုက်မြင့်တက်လာတာဖြစ်ပြီးဩဂုတ်လ22ရက်နေ့မှာတော့လက်လီဈေးကွက်မှာကျတုန်တပိတ်တာကို4,000ကျပ်ထိရောက်ရှိလာတယ်လို့ပြည်မျိုးနယ်ကကုန်စုံဆိုင်ပိုင်ရှင်မအေးမော်ကပြောပါတယ်မြန်မာနိုင်ငံကျတုန်ကျတုန်ပြူနဲ့စပိုးဆောင်တီးတဲ့စိုက်ပျိုးထုတ်လုပ်တင်မှုရောင်းချသူများအတင်းကတော့ရန်ကုန်နဲ့နေဒီတာတွေမှာကျတုန်ဈေးကဈေးနှုန်းအနည်းငယ်သာကွာဟရဲလို့ဆိုပါလေ
အခုတော့တော်တော်ဒီုပ်ပဲဝယ်ဝယ်ရမြားတယ်ဒီလိုပဲတော့တနေ့ပါတော့ဝယ်ရတာလေးရှိတယ်တခါတစ်လေအဲ့လိုရှားမှဝယ်ရတာလေကျွန်တော်လည်းလည်းပြောက်ခိမကောဘူးနော်ဒီကဲဆိုရင်ဒီကဲဆိုရင်ဆရာလောက်ကွာမှကျွန်တော်ကဒီကဟိုရန်ကုန်ကျင်းရောက်ဟိုမတင်နိုင်ဘူးဟိုညမှာလည်းလက်ဆက်ကုန်နေသေးတယ်ဘာလဲလက်ဆက်ကုန်နေသေးတော့ဘာ
ရန်ကုန်ဘေးနောင်ကုန်းစည်တိုင်းလက်ကားစည်းကွက်မှာဩဂုတ်လ22ရက်နေ့ကကျပ်တုန်ကြီးတပိတ်တာကို3,500ကျပ်ပခုတ်ကူကုန်းစည်တိုင်းစည်းကွက်မှာကျပ်တုန်ကြီးတပိတ်တာကို3,200ကျပ်ပေါက်စည်းရှိခဲ့ပြီးပြင်ပလက်လီစည်းကွက်မှာဈေးမြင့်တက်တာကအဆင့်ဆင့်တည်ယူပို့ဆောင်ခြင်းနဲ့ဈေးတည်တွေရဲ့တတ်မှတ်ဈေးနှုန်းဖြစ်တယ်လို့စပိုးဆောင်တီးတဲ့အတင်ဥက္ကဋ္ဌဦးခင်ဟန်ကပြောပါတယ်တရုတ်နိုင်ငံဟာကျပ်တုန်ကိုအိန္ဒိယနိုင်ငံကလည်းတင်သွင်းနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကအိန္ဒိယနိုင်ငံမှာလေယာထွက်ကုန်ပြည်ပတင်ပို့မှုနဲ့ပတ်သက်လို့ပြောင်းလဲလိုက်တဲ့အခွန်နှုန်းထားကြောင့်တရုတ်နိုင်ငံဟာကျပ်တုန်ကြီးကိုမြန်မာနိုင်ငံဘက်ကနေပို့မှုတင်သွင်းလာတာဖြစ်ပါတယ
်။ဘိုးကလည်းပြောတယ်။အိန္ဒိယကတော့ပြန်ရမယ် export ဖြစ်စီကျပ်တုန်ကို40%ကျော်ခုန်ကောင်း။အဲဒီအပိုင်းချိန်လာလိုက်တာ။အခွန်လေးမတရားတော့တဲ့တော့ကျေလို့သိအစမပြေတော့ပြန်ဆက်လာပါ။ဟိုဒီဘက်ကိုပေါ်ဝင်နေ
တယ်။ကျွတ်တို့ကိုတရုတ်နိုင်ငံအပြင်ထိုင်း၊ဗီယက်နမ်၊ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုပါတင်ပို့မှုရှိနေပေမဲ့လက်ရှိမှာတော့တရုတ်နိုင်ငံကသာအများအပြားဝယ်ယူနေရဖြစ်ပါတယ်။ကျွတ်တို့ကြီးဈေးနှုန်းဟာစစ်တပ်ကအာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းတဖြည်းဖြည်းမြင့်တက်လာခဲ့တာဖြစ်ပြီးအရသာအစိုးရလက်ထက်2020ခုနှစ်အတွင်းကကျပ်တုန်ကြီးတပိတ်တာကို200ကနေ800ကျပ်ထိတာအများဆုံးရှိခဲ့တာဖြစ်ပါတယ
်အခုဆက်ပြီးဩဂုတ်16ရက်ကနေ22ရက်နေ့အထိဈေးကွက်တွင်တည်ကြနေမည်ဖြစ်သွားတယ်လေယာထွက်ကုန်တည်နေဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်မက်ပယ်နဲ့ပယ်စင်ကုန်ဈေးနှုန်းတွေကပြင်ကျဆင်းလာပါတယ်တတန်ကို25သိန်းဝန်းကျင်ထိရောက်ခဲ့တဲ့မက်ပယ်ဈေးကဩဂုတ်လ22ရက်နေ့မှာ24သိန်း2000ကျပ်ကိုပြန်ချဆင်းလာပါတယ်။ပယ်စင်ကောက်ကလည်းတတန်ကို36သိန်း9500ကျပ်ကနေ35သိန်းကျပ်ထိရက်ပိုင်းတွင်ပြန်ချဆင်းလာပါတယ်။ Nangan Chang with Zipian Jasin Laraja, Pin do you pay Zikwego Yakel Lara Pitello, Zikwasaki Duriga Suare?
Mandali Gonzi and Zigwa Tewu, Nanti Awin Shibi, Welua Gonia Jow, Semi Mabe, Sashi Nielu, Gonde Riga Pioare. Nampu, Deone, Japana, Adiga Wayne Nia Jow, Semi Nia Pipi, Mandali Gonzi Daima, Ogolan Sani Aniga, Nampu Japan, Lisa Napa Dawent Ego, Lady Natong Chakani, Lady Tongong Narong Japosi Shinibare. Nana Samonga, the Ego, Tongi Chok Dong Chakani, Tongi Kunadong Arong Je, Nanyu Diga, the Ego, Tongi the Dong Chakani, Tongi Natong Je, a Didi Bowsi Shibi, the Patrin, the Ego, Narong Chakani, Shitong Jetty, Mita Lavare.
A chicken sata computer, sounds very got a tamme at the Nisa Pipare. Ogolana Sane Yeniga, Jango Water, Sango Zira Yetopian Jaya, Shibu Bosanta Ego, the thing don't don't kuna tongani, the thing lit on out of jet bowsy she may be, a yenta bagate, the ego na tongje. Nyam ya bosanga, the thing na tongani, the thing na don't a tongje bowsy she may be, the tongje. San Jamshi de Yaguze Sanga, the ego, kuna tong chow tongani, shit don't chow tongje bowsy she may be, a yenta bagate na tongje, a DD zim yet the lara pipare. Sanzino Rigo Tinchon Nibu, Yamanang Sansma Tinchonga, a young son we told Yaubi Nabime, being doing my son train of your journey up our way. Gondary Zigaza Murija, Sanziga sent me the name of Melo, don't the Murilashi Nivare. A good and subbeat Haritina Zino Riga, a chain name Yap Yale Murishi Navaration.
Former Times Media got wine or dari ten secade. Lea Sapuri Siwa Driniva, Kuro Yadrum Pialamuja, owing Sunqua the Dolare Jow. Passing season at Chiama. Samu Ku Galaga, Kwa Pujin, did the manga, did the manga, degree team, minted lying. Kwa did that dom yam yal rini lumiare, ditari pilanibi, a miazuga, seeing no bore, dampy, pilling melo, pinyashiniga, piobare. Palami dangui, short chai, jovani, the dampy regale, dilu, chini, tato, chotin, season taram, shiulu, topia, jabare, Uru yadine, nagakaba, season man, nalanga, tibiatavarimia.
Iran Nangan Dama, UNESCO Kaba Mwe Nisiwe, Chiberis, Saint Mi Tita Chigaro, Nitwinachi Mo Kang Lara Doe, Akuro, Pongsu, Nilu Twin Pyong Lani Babi. Saint So Nire, Juro Jirile, Pintan Lara Puche Ama Machin Tanangarabao. Didi Daya Pyamyani Puchinga, Naze degree Celsius T Shibare. Di Saint Mi Tama, Muyo Sense Lokai Sada Lara Dida Kanule, Boa Yadi Yetu Yerbago Pyong Yabare.
ဒီသဘာဝနဲ့နက်ဆယ်မြာတသက်တဲ့အစီအမှုပါရှရအလဟယာတ်အင်ဆာရှင်ရဲ့ဒီတာကလူတွေရဲ့ဘဝရှင်တန်ရက်တည်းပေါ်တရားရည်တရားမှုရှိပါတယ်ရေကိုမိခိုးအတက်မွေးနေရတဲ့အတွက်ရေခမ်းချောက်သွားတဲ့အခါလောက်ကင်စားတော့ဖို့လည်းမဖြစ်နိုင်တော့ပါဘူးကျွန်တော်တို့နဲ့လက်တွဲပြီးလောက်ကင်စားတော့နေသူတွေကိုဟိုဘို့ဒီဘို့လုံနေရလည်းမဟုတ်ပါဘူးကျွန်တော်တို့မှာဒီလောက်ကလွဲပြီးတစ်ဖက်တစ်လမ်းကန င်ခေါင်းမှုတွေကို2006ခုနှစ်ကတည်းက Nature Iraq တဘာဝပတ်ဝန်းကျင်အဖွဲ့ကအသိပညာပေးလာတာပါ Tigris နဲ့ Euphrates မြစ်တွေကစီးဝင်လာရကပေါ်လာတဲ့စိတ်မြေတော့ရဲ့အခြေဝန်ဟာကီလိုမီတာ2000ကျော်ရှိရာကနေ1990ပြည်လုံးနဲ့ပါတော့ကီလိုမီတာ4000လောက်သာကျန်ပါတော့တယ်
In the end of the winter
song kong lao so yin di di da ma taip bi yin lo tan ne kaung ma de mwe myue da ma re tan ga de re ne ye bian jie ji ko le tui ka ya da ba khu lo ji baung no za jwe mwe myue da ma re tan ga de re le ma shi do baung no za jwe re ye a sa phit de ju bin ni le taip kaung ma bi
ku la tamak ga lu khwin ye sa ya commissioner min ji falter tak ka le iraq taung mai ga basra a yak ko ogola sa mai ma twa yak pi mye ri song song pi lo ne ya pyaung shwe kya de data khan rue ne twe song ga ba le
this is a climate emergency and it is high time that it is treated as such not just for iraq
da ha uru ya di a yee bo a chin ni phit ba de a yee bo kaisa a phi kain twe ya me de ke a chin kala ko yauk ni ba bi အီရန်နိုင်ငံတခုတည်းအတွက်မဟုတ်ပဲတကဘာလုံးအတွက်အရေးပေါ်ကိစ္စဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုကိုထိန်းချုပ်ရမယ်ကျွန်တော်တို့ရဲ့တာဝန်တွေဆက်ပြီးပြက်ကွက်နေမယ်ဆိုရင်တော့ ဒီမှာတွေ့မြင်နေရတဲ့အဖြစ်အပျက်မျိုးတွေကိုကမ္ဘာအခြားဒေသတွေမှာလည်းတွေ့မြင်လာရမှာဖြစ်ပါတယ်
။မိုးကောင်ရေရှားမှုအပအဝင်ဆိုးဝါးပြင်းထန်တဲ့ရာသီဥတုအခြေအနေမျိုးတွေကိုဒီဒေသမှာလွန်ခဲ့တဲ့နှစ်ပေါင်း40လောက်ကစပြီးတော့ကာလကြာရှည်ရင်ဆိုင်လာတာဖြစ်ပါတယ်။ကုလသမဂ္ဂရွှေပြောင်းအခြေချသူများအေဂျင်စီ IOM မြို့အစိုးရမိုးကောင်ရေရှားမှုမြေစီဩဇာပျက်စီးဆုံးရှုံးမှုမြေရီတွေထဲစားဓာတ်ပါဝင်မှုမြင့်တက်လာတာတွေကြောင့်ဆိုက်ပျိုးရေးမွေးမြူရေးနဲ့ငါးဖန်လုပ်ငန်းတွေအပေါ်တက်ရောက်လာရကမိသားစုပေါင်းများစွာတို့ရဲ့အသက်မွေးဝမ်းကြောင်းတွေထိခိုက်ပြီးဆောက်ဝနေရေးခက်ခဲလာပါတယ်။ဆက်တိုက်ဆိုသလိုမိုးကောင်ရေရှားလာတဲ့အတွက်ချောင်းတွေမြောင်းတွေလည်းခန့်ချောက်လာပါတယ်
။ There is a change in the environment of this area.Instead of the water, there is the
ဒီဒေသရဲ့သဘာဝပတ်ဝန်းကျင်လုံးဝပြောင်းလဲသွားပါပြီ။ရေပြင်ကြီးရှိခဲ့တဲ့နေရာမှာလုံးဝခြောက်တွေ့နေတဲ့မြေပြင်ကိုပဲတွေ့ရပါတယ်။ကျူပင်တွေနေရာမှာဆိုရင်လည်းတဲခန္ဓာရမှာပောက်တဲ့အပင်မျိုးတွေကိုပဲတွေ့နေရပါတယ်
။ချမ်းသာတဲ့အတိုင်းမြေတွေကြောင့်ဥတုရာသီပြောင်းလဲလာတာဖြစ်ပေမဲ့သဘာဝဘေးဒဏ်တွေကတော့ဆင်းရဲနှွမ်းပါတဲ့အတိုင်းမြေတွေကသာအများဆုံးခါးစီရင်ဆိုင်ကြတာဖြစ်ပါတယ်။ကပ္ပဘူးချင်းမြင့်တက်စေတဲ့ဖလုံးအိမ်တန့်ငွေလျှော့ချဖို့ချမ်းသာတဲ့နိုင်ငံတွေကစာဝန်တွေပဲလဲအခုလိုအိုးအိမ်စွန့်ခွာနေကြတဲ့ပြည်သူတွေရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့ရေရှည်စီမံကိန်းချစာဝန်ရတော့မတွေ့ရဘူးလို့သုတေသီတွေကထောက်ပြပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့စည်းရင်းတွေအရ2008နဲ့2016ခုနှစ်အတွင်းဥတုရာသီပြောင်းလဲမှုကြောင့်နှစ်စဉ်ရွှေ့ပြောင်းကြသူက 23.5 သန်းရှိပါတယ်။ရည်ကြီးရဲ့ရှန်နာမုံတိုင်းတိုက်တာတော်မီလောင်နာနဲ့အပူချိန်ပြင်းထန်လွန်းတာကြောင့်အခုလိုအိုးအိမ်ဆုံးပြီးတော့ပြောင်းရွှေ့နေရတာပါ2050ပြည်လွန်အရောက်မှာတော့အခုလိုရာသီဥတုပြောင်းလဲမှုကြောင့်နေရက်ပြောင်းရွှေ့ရသူကတန်ပေါင်း1900ကျော်အထိရောက်လာလိမ့်မယ်လို့လည်းခန့်မှန်းကြပါတယ်ဒါကြောင့်လဲဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးအင်းနိုင်အားလိုက်ဆောင်ရွက်ကြဖို့ပညာရှင်တွေကစဉ်ဆက်မပြတ်သတိပေးတိုက်တွန်းနှိုးဆော်နေတာလည်းဖြစ်ပါတယ်ကျမနှလုံးပါ
ရာသီဥတုပြောင်းလဲမှုကြောင့်အိုးအိမ်စွန့်ခွာရတာတွေပိုများလာတဲ့အကြောင်းကိုဥတုရာသီနဲ့နဂတ်ကမ္ဘာအစည်းအဝေးမှာနန်းလောင်ကတင်ပြခဲ့တာပါ VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစည်းအဝေးတွေရေဒီယိုအသံလွှင့်အစည်းအဝေးတွေကို VOA Internet စာမျက်နှာဖြစ်တဲ့ bami.voanews.com ရဲ့ပင်မစာမျက်နှာမှာကြည့်နိုင်ပါတယ်အဲ့ဒီပင်မစာမျက်နှာမှာလက်ရဘက်မှာလည်းဒိုင်းနားဆင်နိုင်တဲ့လင့်တွေရှိပါတယ်အဲ့ဒီမှာနေ့စဉ် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတိုတွေကိုကဏ္ဍလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်အတွက်မှာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးခင်ဗျာ
ယူကရိန်းနိုင်ငံမြောက်ပိုင်းကက်စပီယန်နက်ဆန်အရှေ့ပိုင်းဒွန်းစက်ဒေသတွေမှာလာမယ့်နှစ်ထဲရုရှားဘက်ကနေထိုးစစ်တွေပိုးပြီးပြင်းပြင်းထန်ထန်ဆင်နွှဲလာဖို့ရှိတဲ့အထောက်အထားတွေတွေ့နေရတယ်လို့ယူကရိန်းအရေးစောင့်ကြည့်နေတဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်ဒေသရင်းမှာရုရှားရဲ့ဥတီချက်ကအနောက်ပိုင်းဒေသမှာအော့စကယ်မြစ်အထိထိုးစစ်ဆင်ပြီးလူဟန်စ်ဒေသတွေမှာဂျာဂန်ဇုံတစ်ခုဖန်တီးဖို့ဖြစ်တယ်လို့လည်းပြောပါတယ်2060ခုနှစ်တွင်စီကအမေရိကန်နိုင်ငံမှာအသားရောင်ခွဲခြားမှုတိုက်ဖျက်ရေးလူမဲတွေရဲ့အခွင့်အရေးအတွက်ဥဆောင်ပြီးတိုက်ပွဲဝင်ခဲ့သူမာတင်လူသက်ကင်းဂျူနီယာရဲ့ I have a dream ဆိုတဲ့နာမည်ကျော်မင်ကွန်းအနှစ်60ပြည့်အထိမ်းအမှတ်ဖြစ်တဲ့ Washington DC ရဲ့မြို့တော် Lincoln Memorial အဆောက်အအုံမှာစနေနေ့ကလူထောင်ချီပြီးတော့တက်ရောက်ခဲ့ကြပါတယ်ဒီထိတက်ပွဲကိုဒေါက်တာကင်းရဲ့မျိုးဆက်မိသားစုဝင်တွေဥဆောင်ပြီးလှုပ်ရှားတာလည်းဖြစ်ပါတယ်အမေရိကန်ကထိုင်ဝမ်ကိုအမေရိကန်ဒေါ်လာတန်900ဘူးလက်နက်တွေရောင်းချဖို့အတွက်အတည်ပြုခဲ့တဲ့နောက်ရက်တွေမှာပဲတရုတ်ကထိုင်ဝမ်ကျွန်းကိုဦးတည်ပြီးဒါဇင်နဲ့ချီတဲ့စစ်လေယာဉ်တွေစစ်သင်္ဘောတွေဆစ်လွတ်ခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှာပြောကြားလိုက်ပါတယ်အမျိုးသမီးကမ္ဘာဖလားပြိုင်ပွဲမှာစပိန်ဘိုးဆွဲခဲ့ပြီးတဲ့နောက်မှာစပိန်တော်ဝင်ဘောလုံးဖွဲ့ချုပ်ရဲ့ဥက္ကဋ္ဌလူးဝစ်ရာဘလစ်ကအသင်းသူဂျန်နီဖာဟာမိုဆာနှုတ်ခမ်းကိုအတင်းနန်းရှုတ်တာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆင်မှုတွေလုပ်နေခြင်းအတွင်းသူကိုဘောလုံးပြိုင်ပွဲနဲ့ဆက်ဆက်တဲ့လုပ်ငန်းတာဝန်အားလုံးကိုရပ်ဆိုင်ထားလိုက်တယ်လို့ဩဂုတ်လ26ရက်မှာ FIFA ကမ္ဘာဖလားဘောလုံးအဖွဲ့ချုပ်ကနေကြေညာလိုက်ပါတယ်
။သတင်းအချင်းချုပ်ကိုဒေါက်ကင်မြူတက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်။အသံဖန်းတဲ့ရုပ်သံဖန်းအင်ဂျင်နီယာတွေကတော့ Robert Best နဲ့ Robert McLean တို့ဖြစ်ကြပါတယ်။ဒီ VOA American အသံရဲ့မနက်ပိုင်းအစည်းအဝေးကိုဒီမှာပဲအဆုံးသတ်ပြစီခင်ဗျာ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တောတာရှင်နေနဲ့တကွမြမပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းတောကခသိန်းရှင်းနေပြီးကျမ်းမာရွှင်လန်းကြပါစေခင်ဗျာကျွန်တော်ကတော့ငြိမ်းချမ်းပါ
This program has come to you from the Voice of America, Washington.